to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းမှာတော်ရရှိများရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်ဧပြီလ25ရက်စနေညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားပါမယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမအေးတနာကြောပါဒီညအတွက်ထိတ်တန်းရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်နဲ့အတူကြောပြပေးသွားပါမယ်ရှင်ကမ္ဘာမှာကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကအချိန်မရော့ရဲနဲ့အခုဆိုရင်တကမ္ဘာလုံးအတိုင်းအတာနဲ့လူပေါင်း 2.8 တန်းကျော်ကိုကူးစက်ပြီးသလိုဒီရောဂါကြောင့်လူ2,000,000+အထိသေဆုံးခဲ့ရပြီးဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာကူးစက်မှုက9,000ကျော်ပြီးတော့တတန်းနီးလာတဲ့အခြေအနေရှိပါတယ်။သေဆုံးသူစုစုပေါင်း9,000ကျော်ပါတယ်။ဒီလိုမျိုးရောဂါကူးစက်မှုအရေးတွေရော့မသွားပေမဲ့တောက်ချာနေကတော့တချို့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေပြန်စတင်လက်ပန်းခွဲပြုလိုက်ပြီးတော့စပင်းနှက်ဆိုင်တွေစပါအနားယူခန်းတွေပြန်ပြောင်းဖွင့်ပေးလိုက်ပါတယ်။ဥရောပမှာတော့စပိန်နိုင်ငံမှာပိုးကူးစက်သူ 2,000 လောက်ရှိနေပြီးတော့သေဆုံးသူက10,000+ ကျော်ပါတယ်။အီတလီကတော့သူ့နောက်ကလိုက်ပြီးတော့ပိုးကူးသူ 39,000 ကျော်နဲ့သေဆုံးသူကစပိန်ကထက်ပိုများတာပါ။သေဆုံးသူ 26,000 လောက်ရှိပါတယ်။ဥရောပနိုင်ငံတော်တော်များများမှာတော့ပိုးကူးစက်မှုကျဆင်းလာတာတွေ့ရပြီးတော့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့တားမြစ်ချက်တွေလျှော့ပေါ်ပြီးပုံစံနေကြပါတယ်။အရှာဒေတာမှာဆိုရင်တော့ဂျပန်နိုင်ငံမှာဒီနေ့ပိုးကူးလူနာ103ဦးရှိခဲ့ပြီးတော့တိုကျိုမြို့တော်မှာပိုးကူးသူ4,000+ကက်လာပြီးဖြစ်ပါရင်ဒါမင်းလည်းဒီကနေ့ပိုးကူးသူအရေအတွက်ကအေပီလ20ရက်နေ့နောက်ပိုင်းမှာအနည်းဆုံးလို့ပြောရပါမယ်တနိုင်ငံလုံးအတိုင်းအတာရဲ့ဆိုရင်တော့ဂျပန်နိုင်ငံမှာပိုးကူးဆက်သူပေါင်း 13,000 လေးပါရောက်တော့မှာဖြစ်ပြီးတော့သေဆုံးသူက345ဦးရှိတယ်လို့ NHK ကသတင်းမှာဖော်ပြထားပါတယ်အင်ဒိုနီးရှားနိုင်ငံမှာတော့စနေနေ့မှာပိုးကူးဆက်သူအရေအတွက်400နီးပါးရှိခဲ့ပြီးတော့စုစုပေါင်းပိုးကူးသူ1600ကျော်သွားခဲ့ပါပြီ။သေဆုံးသူ900ကျော်ပါတယ်။အင်ဒိုနီးရှားနိုင်ငံဟာတရုတ်နိုင်ငံပြီးသွားရင်အာရှဒေသမှာရောဂါပိုးကြောင့်သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။ COVID-19 ရောဂါကူးစက်ခံရပြီးတော့ပြန်နေကောင်းလာပြီးတဲ့နောက်antibodies ပတိလုံတုံ့ပြန်ပစ္စည်းတွေရှိထားတဲ့သူတွေနောက်တစ်ခါကိုရိုနာဗိုင်းရပ်စ်ပိုးမကူးနိုင်အောင်ဆိုတဲ့အထောက်အထားလောလောဆယ်မတွေးရအောင်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစနေနေ့မှာပဲပြောကြားသွားပါတယ်။ယောဂါပိုးကူးစက်ခံရတဲ့သူတွေမှာအန္တရာယ်မရှိဘူးဆိုတာမျိုးယောဂါပိုးကိုခံနိုင်ရည်စွမ်းရှိတယ်ဆိုတာမျိုးလက်မှတ်တွေထုတ်ပေးဖို့တချို့နိုင်ငံတွေစဉ်းစားနေတယ်ဆိုတာနဲ့ပတ်သက်လို့ WHO ကကြေညာချက်မှာသတိပေးထားတာပါ။အဲ့လိုလုပ်ရင်လူတွေကအခြေခံသတိပေးချက်တွေကိုမျက်ကွယ်ပြုထားမှာဖြစ်လို့ယောဂါပိုးကူးစက်မှုပိုးပြောများလာနိုင်တယ်လို့ပြောတာပါချီလီနိုင်ငံကပြန်နေကောင်းလာတဲ့သူတွေပြန်နေကောင်းလာကြောင်းလက်မှတ်တွေထုတ်ပေးမယ်လို့အရင်တစ်ပတ်ကပဲပြောသွားတာဖြစ်ပါတယ်နလန်ထလူနာတွေကိုဆေးစစ်ပြီးတော့သူတို့မှာပရိလုံတုံ့ပြန်ပစ္စည်းရှိတယ်ဆိုတာအတိပြုနိုင်ရင်လုပ်ငန်းခွင်ကိုချက်ချင်းပြန်ဝင်ခွင့်ပေးမယ်လို့ချီလီနိုင်ငံမှာပြောထားတာဖြစ်ပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်တော်တော်နေမကောင်းလို့ကောလာဟာလာတွေအရင်ရက်တွေကထွက်နေခဲ့ပြီးတော့အခုတော့တရုတ်အစိုးရကဆေးပညာကျွမ်းကျင်သူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြောက်ကိုရီးယားကိုလွှတ်လိုက်တယ်လို့ဒီကနေ့ရိုက်တာသတင်းမှာဖော်ပြထားပါတယ်။အဲဒီကိုယ်စားလှယ်အဖွဲ့ကိုတရုတ်အစိုးရရဲ့မြောက်ကိုရီးယားအရေးဆိုင်ရာထိပ်တန်းရာရှိဦးဆောင်တာဖြစ်ပြီးတော့ကြာသပတေးနေ့မှာပဲမြောက်ကိုရီးယားကိုထွက်ခွာသွားတယ်လို့ရိုက်တာသတင်းမှာပြောထားတာပါ။သတင်းကအမည်မဖော်ထားတဲ့သတင်းရင်းမြစ်သုံးခုကိုကိုးကားရေးသားထားတာဖြစ်ပြီးတော့မြောက်ကိုရီးယားကောင်းဆောင်ရဲ့ကျန်းမာရေးကိစ္စကြောင့်လားဆိုတာလည်းအတည်ပြုလို့မရသေးတဲ့အကြောင်းရေးထားပါတယ်။တောင်ကိုရီးယားခြေဆိုင် online သတင်းစာမျက်နှာ Daily NK သတင်းကတော့ Mr. Kim ဧပြီလ12ရက်နေ့ကနှလုံးခွဲစိတ်ကုသမှုလုပ်ခဲ့ရတယ်လို့ပြီးခဲ့တဲ့အင်္ဂါနေ့ကသတင်းဖော်ပြထားတာပါ။ဒီသတင်းမှန်မှန်အမေရိကန်ကအဆောင့်ကြည့်နေရဆိုပြီးတော့အမေရိကန်အရာရှိတွေရဲ့ပြောကြားချက်တွေကိုတော့အမေရိကန် CNN ရုပ်သံနဲ့တခြားသတင်းတွေမှာဖော်ပြကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီသတင်းမှမှန်လို့သူယုံကြည်ကြောင်းကြားသာရင်းတွေကလည်းပြောသွားပြီးတော့မစ္စတာကင်နဲ့အဆက်အသွယ်ရှိမရှိဆိုတာတော့မပြောပါဘူး။တောင်ကိုရီးယားအရာရှိတွေကလည်းမစ္စတာကင်နေမကောင်းဆိုတာဘာအထောက်ထားမှမတွေ့ရကြောင်းပြောပါတယ်။မြောက်ကိုရီးယားမှာပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့အရေးကြီးနိုင်ငံတော်အခမ်းအနားမှာမြောက်ကိုရီးယားခေါင်းဆောင်ပြောင်းနေခဲ့ပြီးတဲ့နောက်အခုလိုကောလာဟာလာတွေထွက်လာတာဖြစ်ပါတယ်။ Mr. Kim မှာ2014ကလည်းတခါလူမြင်ကွင်းကနေတလားလောက်ပြောင်းနေခဲ့ပြီးတော့နောက်တော့ဒုက္ခောင်းနဲ့လမ်းကောင်းကောင်းမရှောင်နိုင်မနဲ့လူရှိမောက်ပြန်ထွက်လာခဲ့ပါတယ်ရှင်။တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5ကီလိုမီတာ 31 kHz 683 တို့ည5ကီလိုမီတာ 32 kilohertz 9399 line to meter 58 kilohertz 585 ro phin snit tin ngwe ma line meter 190 kilohertz 1595 ro ka ni thau lwe tin ni ba le shin
ဒီကနေ့တနင်္လာညပိုင်းမှာမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးမှာဖြစ်ပါတယ်။ရန်ကုန်တိုင်းလိုင်သာယာဆက်ယုံကျုံကဝန်ထမ်းတဦးမှာ COVID-19 ကူးစက်ထားကိုစစ်ဆေးတွေ့ရှိတဲ့သတင်းကြောင့်စိုးရိမ်ကြောက်ကြမှုဖြစ်ပေါ်ခဲ့တယ်လို့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့ညနေအစောပိုင်းကရေးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာအမှတ်144ဟာရန်ကုန်တိုင်းလိုင်သာယာမြို့နယ်ချမ်းရီဖနက်ဆက်ယုံမှာသကပြန်လုခဲ့ဘူးသူတိယဘာသာစကားပြန်တဦးဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ပြီးတဲ့နောက်ဒေါက်ဆန်းစုကြည်ကအဲ့လိုရေးခဲ့တာပါဒီဆက်ယုံကအလို့သမားတွေအနေနဲ့နေအိမ်နဲ့အဆောင်တွေကိုမပြန်ပဲကိုယ်အသီးစိတ်နဲ့ကိုယ်ကွာရန်တင်းဝင်ကြဖို့မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ်ကလည်းဒီနေ့တိုက်တွန်းထားပါတယ်အလို့သမားအပေါင်း9000ကျော်ရှိတဲ့ဒီဆက်ယုံကိုတော့ဒီနေ့မှပဲပိတ်လိုက်ပြီးဖြစ်ပြီးကွာရန်တင်းဝင်ဖို့လိုတဲ့အဲ့ဒီအလို့သမားတွေအတွက်နေရာထိုင်ခင်းနဲ့အစားအသောက်တို့ကိုစိုးရအနေနဲ့အစီအစဉ်ပေးဖို့လည်းလူသမားသမဂ္ဂများအဖွဲ့ချုပ်ကပန်ချထားပါတယ်။ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနကမနေ့ကညမပိုင်းထုတ်ပြန်ချက်နှစ်ခုရကိုဗစ် -19 ရောဂါပိုကူးစက်ထားသူနောက်ထပ်၅ဦးတွေ့ရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဲဒီ၅ယောက်မှာရန်ကုန်က၃ယောက်၊ချမ်းပြည်နယ်မူဆယ်နဲ့ပချင်းပြည်နယ်မွန်းချင်းက၁ယောက်စီဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ144ယောက်ထိရှိသွားပြီဖြစ်ပြီးတော့သေဆုံးသူ၅ဦးရှိပါတယ်ခင်ဗျာ။ဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်ဖို့အတွက်မြန်မာဆွေရောက်ကစီစဉ်ဆောင်ရွက်နေတယ်လို့တိုကျိုမြို့မြန်မာဆိုင်ရုံးကဒီကနေ့မှကြေညာလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာတစ်ဝန်းခီးသွားလာမှုတွေကန့်သက်ထိန်းချုပ်ထားတဲ့အတွက်ဂျပန်နိုင်ငံမှာအခက်အခဲတွေနဲ့တောင်းတနေကြတဲ့မြန်မာနိုင်ငံသားတွေကိုမေလပထမပတ်အတွင်းမှာလူသားချင်းစာနာမှုအကူအညီလေးရင် relief flight နဲ့ပြန်လည်ခေါ်ဆောင်သွားဖို့စီစဉ်နေတာလို့ဂျပန်နိုင်ငံဆိုင်ရာမြန်မာဆိုင်ရုံးကဒီကနေ့ကြေညာလာပါတယ်။ထောက်ခံမဲ့ရအတိအကျကိုတော့လေချောင်းလိုင်းနဲ့ညှိနှိုင်းပြီးတဲ့အခါမှာထုတ်ပြန်မယ်လို့ပြောထားပါတယ်။အဲလိုပြန်လဲခေါ်ယူတဲ့နေရာမှာခီးတဲ့အရေးအတွက်ပုံမူတည်ပြီးတော့လေရင်တွေကိုစီစဉ်ရမှာဖြစ်တဲ့အတွက် All Nippon Airways ANA နဲ့လေရင်လက်မှတ်ဝယ်ထားတဲ့သူတွေအနေနဲ့မြန်မာတန်ယုံကိုစောစောအသိပေးဖို့ပြောထားသလိုဂျပန်နိုင်ငံကနေမြန်မာကိုပြန်ကျင်တဲ့သူတွေအနေနဲ့လည်းမြန်မာတန်ယုံကိုဧပြီလ28ရက်နေ့ဆက်နိုင်နောက်ဆုံးထားပြီးတော့လိုအပ်တဲ့အချက်လက်တွေကိုအီးမေးလ်နဲ့အကြောင်းအကျားကိုပြောထားပါတယ်။တကယ်လို့မေလပထမပတ်အတွင်းမှာထွက်ဖြစ်တဲ့ဆိုရင်နာရီတာလေးစိတ်ကနေမနက်8:15မှာထွက်မှာဖြစ်တဲ့အတွက်မနက်6:00ထက်နောက်မကျပဲလေးစိတ်ကိုအရောက်လာဖို့လည်းကြိုးထားပါတယ်။ဒါပြင်မြန်မာနိုင်ငံကိုရောက်လာတဲ့အခါမှာလည်းကျန်းမာရေးနဲ့အာဂါဝန်ကြီးဌာနကသတ်မှတ်ထားတဲ့ Facility Quarantine 21ရက်နဲ့နေမာသီးခြားခွဲနေထိုင်တဲ့ Home Quarantine 9ရက်စုစုပေါင်း28ရက်တည်ထောင်ခွဲနေရမှာဖြစ်တယ်လို့လည်းပြောထားပါတယ်။မြန်မာမျိုးသားလေကြောင်းလိုင်း MNA ကလည်းသက်ဆိုင်ရာနိုင်ငံတွေကမြန်မာတန်ယုံတွေနဲ့ညီနိုင်ပြီးစင်ကာပူတန်တော်တူနာဘူမိညူဒေလီမြို့တွေကို relief flight တွေအများဆုံးပြန်တန်းစေမယ့်အကြောင်းဒီကနေ့ထုတ်ပြန်ထားပါတယ်ပြန်တန်းမဲ့နေ့ရက်အချိန်ခောက်ရည်တွေကိုညီနိုင်ပြီးတဲ့အချိန်နဲ့တပြင်းညီကြီးညာပေးမယ်လို့ပြောထားသလိုခီးတွေအနေနဲ့လည်းသက်ဆိုင်ရာမြန်မာတန်ယုံတွေနဲ့ဆက်သွယ်ကြဖို့လို့ဆိုထားပါတယ်ခင်ဗျာရိုဟင်ဂျာဒုက္ခသည်ရာနဲ့ချီတင်ဆောင်ထားတဲ့ဆက်လီနှစင်ကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ချက်ချင်းကန့်ကွက်ခွင့်ပြုတင်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီနေ့မှပြောကြားလိုက်ပါတယ်ဒါပြင်အဲ့ဒီဒုက္ခသည်တွေအတွက်လိုအပ်တဲ့အစားအစာရေးနဲ့ဆေးဝါးကုသမှုတွေပေးတင်တယ်လို့လည်းပြောပါရယ်။လူညာဒုက္ခသည်ရာနဲ့ချီတင်ဆောင်ထားတဲ့ဆက်လီနစင်းဟာအစားအစာနဲ့ရေလုံလောက်မရှိပဲဘင်္ဂလားပင်လယ်အော်ထဲမှာသတင်းပတ်တွေနဲ့ချီပြီးတော့မျောနေကြတာဖြစ်နိုင်တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကလည်းသတိပေးထားပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးအဗ်ဒူမိုမန်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာတခြားနိုင်ငံတွေရဲ့တာဝန်တွေဝန်ထုပ်ဝန်ဘိုးတွေကိုထိုင်းယူဖို့အမြဲတမ်းတောင်းဆိုခံနေရတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုရိုဟင်ဂျာတွေနောက်ထပ်ဝင်လာမယ့်ကိစ္စကိုသူ့အနေနဲ့ကန့်ကွက်ကြောင်းဧပြီလ23ရက်နေ့ကပြောထားပါတယ်။ဒါပြင် COVID-19 ရောဂါကြောင့်နိုင်ငံကိုပြန်လာသူအရေအတွက်တိုးလာတဲ့အတွက်ပြည်ပကလူတွေဒါမှမဟုတ်ဒုက္ခသည်တွေကိုလက်ခံဖို့နေရာမရှိတော့ဘူးလို့လည်းဝန်ကြီးမိုမန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဒုက္ခသည်တိတ်နဲ့ချီရှိနေပေမဲ့ဒီအချက်တွေကြောင့်တော့ဒုက္ခသည်တွေပါတဲ့အဆက်တွေကိုကန့်ကွက်ခွင့်မပေးတာမျိုးဖြစ်တင်ဘူးလို့ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ်။ဝင်ရလို့ခေါ်ဆိုသုံးလုံးနာကိုလည်းမခံနိုင်ပြီမှာအစိုးရကဒုက္ခသည်တွေကိုပြန်လက်ခံဖို့အစီအစဉ်တွေလုပ်ပေးထားပေမဲ့လက်ရှိ COVID-19 ကျတဲ့ကာလအတွင်းအဲ့ဒီလုပ်ငန်းတွေလုံးဝရပ်ဆိုင်းနေတဲ့ပုံရှိပါတယ်ခင်ဗျာ COVID-19 ကာယရောဂါကြောင့်ကမ္ဘာတော်မှာရှိတဲ့ဘောလုံးဖွဲ့ချုပ်တွေကိုကူညီဖို့ American Dollar 350အသုံးပြုသွားမယ်လို့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကပြောလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးရရိုက်ခတ်မှုတွေအကူအညီပေးနိုင်ဖို့အတွက် FIFA ကအဲ့လိုစီစဉ်နေတာဖြစ်ပြီးတော့ FIFA အဖွဲ့ဝင်နိုင်ငံတွေမှာရှိတဲ့သက်ဆိုင်ရာဘောလုံးဖွဲ့ချုပ်နေရာတစ်ဆက်တစ်ခုအနေနဲ့လာမယ့်ရက်ပိုင်းအတွင်းမှာ ပထမအဆင့်အနေနဲ့ဒေါ်လာ5သိန်းလေးရရှိသွားမှာဖြစ်တယ်လို့မနေ့ကပြောလိုက်ပါတယ်ခင်ဗျာ The Voice of America, VOA. မြန်မာနိုင်ငံကနေစနေညပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်
။ကျွန်မကစုမောမရှင်မြန်မာနိုင်ငံကဆက်ရုပ်လုပ်ယုံနေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအနေနဲ့တာစီကာခွေရေးအရေးပေါ်လှုပ်ဆောင်မှုဘလို့တိုက်တွန်းကြသလဲဆိုတာကိုဆက်ပြီးပြောပြပေးကြပါမယ်။ရန်ကုန်တိုင်းစိုးရွားဖွဲ့ကစစ်ဆေးအတည်ပြုပြီးတော့ဧပြီလ24ရက်နေ့မှာပြန်ဖွင့်ခွင့်ပေးခဲ့တဲ့လှိုင်းသာယာချန်ဤဖက်နက်ဆက်ယုံမှာတရုတ်ဘာသာစကားပြန်လုပ်ခဲ့ဘူးသူဟာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့လူနာအမှတ်144ဖြစ်တယ်ဆိုတာကိုသိရပြီးတဲ့နောက်မှာတော့ဆက်ယုံကိုဒီကနေ့မှာပဲပြန်ပိတ်လိုက်ရပြီဖြစ်ပါတယ်။ဒါဟာဖြင့်အလုံသမားအရေးအတွက်ထောင်နဲ့ချီပြီးရှိတဲ့ဆက်ယုံတရုံမှာလောက်ကိုင်းသူတွေတဲ့ကိုဗစ် -19 ကူးစက်မှုပထမဆုံးအတည်ပြုချက်ဖြစ်တာကြောင့်လဲစိုးရိမ်မှုတွေပိုတိုးလာနေပါတယ်။ဒီဆက်ယုံပါဝင်ဆက်မှုဇုံတွေမှာအလုံလောက်ကိုင်းနေကြရတဲ့လုပ်သားတွေအတွက်နိုင်ငံတော်အစိုးရဘက်ကဒီထက်ပိုစနစ်ကျပြီးထိရောက်တဲ့ကာကွယ်မှုတွေကိုအရေးတကြီးဆောင်ရွက်ဖို့အချိန်ရောက်နေပါပြီလို့အလုံသမားရေးဆောင်ရွက်နေသူတွေနဲ့ကျန်းမာရေးပညာရှင်တွေကသတိပေးပြောဆိုကြပါတယ်။အလုံသမားရေးဆောင်ရွက်နေသူအနာဂတ်အလင်းတန်းဆုံးမကဒါရိုက်တာဒေါ်သက်သက်အောင်ကကယောကအစုလိုက်အပြုံလိုက်မပြန့်ပွားရအောင်တတိကြီးကြီးနဲ့ဆက်လက်ကြကင်တွယ်ဖြည့်ရှင်းဖို့တိုက်တွန်းပါတယ
်။ဧပြီလတွေကဆက်ပြီးတော့ဒီကမဟုတ်တော့လုပ်ငန်းတွေပေါ့နော်ဆက်ရုံလုပ်ရုံတွေကြာပြီးပိတ်သိမ်းပေးဖို့ပိတ်သိမ်းတဲ့အခါမှာလည်းအနည်းဆုံးလုခလာဆာနဲ့ပိတ်သိမ်းပေးဖို့လည်းဒီမှာရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တွေ့တဲ့အချိန်မှာလည်းပဲဒါကမ္ဘာကယောကဖြစ်တဲ့အရန်အနေကြီးရယ်ပေါ့နော်။ပြီးတော့ကျမတို့ဆက်ရုံလုပ်ရုံတွေမှာအလုံးလုံးရတဲ့အလုပ်သမားတွေကလူစုလူဝေးနဲ့အလုံးလုံးနေကြရတာပေါ့နော်။အဲ့ဒီကဖြစ်လာခဲ့မယ်ဆိုလို့ရှိရင်အနေကြီးရယ်ဆိုတဲ့အကြောင်းကျမတို့ပြောခဲ့တယ်။အခုကျမတို့ပြောသလိုပဲပေါ့နော်။အခုဒါဆက်ပြီးတော့ဆက်ရုံတွေကဆက်ဖြစ်လာပြီပေါ့နော်ဖြစ်တဲ့ဆက်ယုံကလည်းပဲတကယ်လူကြီး900ကျော်လောက်အလုပ်လုပ်တဲ့ဆက်ယုံကြီးဖြစ်နေတယ်ပြီးတော့ဒီဆက်ယုံကပြီးခဲ့တဲ့9ရက်နေ့အထိဖွင့်ပြီးတော့20ရက်နေ့မှာလည်းပြန်လည်းဖွင့်လှစ်ခဲ့တဲ့ဆက်ယုံဖြစ်သလိုပြီးပြုတ်ပြီးတော့ပြန်လည်းဖွင့်လှစ်ရခဲ့တဲ့ဆက်ယုံလည်းဖြစ်နေရပေါ့နော်အခုချိန်မှာနိုင်တရားတွေမကပါဘူးအခြားသောစက်မှုစုံတွေမှလည်းပြန့်နှံ့သွားခဲ့မယ်ဆိုလို့ရှိရင်ကျမတို့ဒီကမ္ဘာကယောဂါကြီးကိုတွန်းလှန်ဖို့ဒီအင်မတန်ဆက်ကဲသွားပြီလို့ကျမနဲ့မြင်ပါတယ်အဲ့ဒီတော့အခုလက်ရှိဖြစ်သွားတဲ့ခြံကြီးခဏဆက်ယုံလို့မျိုးနောက်ထပ်မဖြစ်အောင်လို့ဒီအချိန်ဒီတိတိကျကျတင်းကျပ်သောစင်းရင်းတွေတိကျသောဥပဒေတွေနဲ့သေသေးချာချာပြဋ္ဌာန်းဖို့လိုအပ်တယ်ဒီအချိန်မှာလည်းအစိုးရအနေနဲ့ပြတ်သားသောမူဝါဒတစ်ခုကိုအမြန်ဆုံးချမှတ်ပေးဖို့လိုတယ်လို့မြင်ပါတယ
်ကိုဗစ်ကယောဂါမပြန့်ပွားရအောင်ပိတ်လိုက်တဲ့ဆက်ယုံတွေရောစစ်ဆေးနေတဲ့အချိန်ယာယီပိတ်သိမ်းထားတဲ့ဆက်ယုံတွေမှာပါအလုပ်လုပ်ကိုင်နေကြရတဲ့အလုပ်သမားတွေအတွက်နေ့စဉ်ပုံမှန်ဝင်ငွေမထိခိုက်ရအောင်လောကအခလာစာတွေကိုအလုပ်ရှင်တွေနဲ့အလုပ်သမားဝင်ကြီးဌာနသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကညှိနှိုင်းဆောင်ရွက်စီစဉ်ပေးဖို့ကိုလည်းဒေါ်သက်သက်အောင်ကတိုက်တွန်းပါတယ
်အဓိကအားဖြင့်ကျမတို့ဒီဆက်ယုံယာယီပိတ်သိမ်းတဲ့အခါမှာအနည်းဆုံးလောကအခလာစာနဲ့ပိတ်သိမ်းပေးဖို့အတွက်အလုပ်ရှင်နဲ့အစိုးရနဲ့ပြီးတော့နိုင်ငံတော်အစိုးရရံပုံငွေတွေကနေပြီးတော့ပေါ့နော်ကျမတို့ဒီအလုပ်သမားတွေအတွက်ကျမတို့ဒီကိုဗစ်ဖြစ်နေတဲ့ကာလအတွင်းမှာနေရင်းနဲ့စားရည်အသက်ရှင်ရပ်တည်နိုင်ဖို့အတွက်ကိုလည်းပဲအစိုးရနဲ့အလုပ်ရှင်တွေပူးပေါင်းပြီးတော့ထောက်ပံ့မှုတွေလုပ်ပေးတယ်လို့ကျမအနေနဲ့မြင်ပါတယ
်ဒီလိုမျိုးလူထောင်နဲ့ချီပြီးတော့အလုပ်လုပ်ကိုင်းနေတဲ့အထက်ချုပ်ဆက်ယုံလို့ဖက်နက်ဆက်ယုံလို့ဆက်ယုံတွေမှာကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့လိုတယ်လို့လည်းလူတို့အတွက်ကျန်းမာရေးဝန်ဆောင်မှုတွေကိုအခမဲ့စေတနာဝန်ထမ်းကုသပေးနေတဲ့ဒေါက်တာကျော်စွာဦးကအကြံပေးပါတယ်
ကျမိုင်းနဲ့အားသာဝင်ဆောင်ရတယ်ဘုရားရှိတော်ကျွန်တော်စစ်ဆေးနေတဲ့အပိုင်းလည်းရှိပါတယ်ဆလကုံမှာပဲပြန်လည်ဖွင့်နေဖို့ဆိုပြီးတော့စင်တော်ဆိုးရတယ်ထုတ်ပြန်တာတွေရှိတာပေါ့နော်ဆိုတော့အဓိကတော့အဲ့ကျွန်တော်တို့ကတော့စိတ်ပူတာနဲ့ချက်ပေါ့အဲ့ social distancing ကိုပေါ့နော်ပုံပြီးစိတ်ပူတာကြရတယ်ဆိုတော့ဥမာလုပ်ချင်တဲ့ဖြည့်စည်ရမယ့်အပိုင်းတွေဆိုလို့ရှိရင်ဒီနေရာတွေကိုချားပေးဖို့လည်းတခါနောက်တစ်ခါဒီလက်ရှိဖို့ကျွန်တော်တို့နေရာတွေဖန်တီးပေးဖို့ handle တွေထားပေးဖို့ပေါ့နော် mask တွေကိုကျွန်တော်တို့ပေးဖို့ပေါ့အလုပ်သမားတွေဘက်ကလည်းဒီကျန်းမာရေးပတ်သက်တဲ့စီကံနဲ့ဥပဒေတွေအလုပ်သမားတွေဘက်ကလည်းလိုက်ညာဖို့လည်းလိုတာပေါ့နော်နောက်တစ်ခါကျွန်တော်တို့ကဒီစက်ရုံမှာလည်းမဟုတ်ဘူးပြနေတဲ့နေရာမှာပါကျွန်တော်နေတိထားဖို့လိုတယ်ဆိုအဆောင်မှာနေရတဲ့မှာအဆောင်မှာလည်းကျွန်တော်ကဒါပို့ပြီးကြည့်ကြည့်ပြီးကြည့်ဆိုင်ရမယ်အနေထားရှိပါတယ်ဗ
ျလူနာအမှတ်144လောက်ကင်ခဲ့တဲ့ဒီဖက်နက်ဆက်ရုံကအလုပ်သမားတွေအနေနဲ့ကိုနေထိုင်တဲ့နေရာတွေကိုမပြန်မဲ့ကိုအသိစိတ်ဓာတ်နဲ့ကိုကွာရန်တင်းလုပ်ဖို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ကလည်းဒီကနေ့မှပဲတိုက်တွန်းထားပြီးအလုပ်သမားတွေအတွက်လိုအပ်တဲ့နေရာထိုင်ခင်းအစားအသောက်စာရာတွေကိုအစိုးရကစီစဉ်ပေးဖို့ကိုလည်းပန်ကြားထားပါတယ်။လက်တလုံးမှာတော့နိုင်ငံတော်လိုအပ်ချက်အရာလေပတ်နေတဲ့လုပ်ငန်းခွင်တွေမှာအပအဆက်ယုံလုပ်ယုံလုပ်ငန်းခွင်တွေကိုဧပြီလ30ရက်နေ့အထိပိတ်ထားဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့အကြံပြုချက်သတ်မှတ်ချက်တွေအတိုင်းလိုက်နာဆောင်ရွက်ပြီးမှမြန်မာနိုင်ငံလုံးကဆက်ယုံအလုပ်ယုံတွေကိုဖွင့်ဝင်ပြုမယ်လို့လည်းအလုံသမားလူဝင်မှုနဲ့ပြည်သူ့အေအာဝန်ကြီးဌာနကဧပြီလ19ရက်နေ့ညနေပိုင်းကထုတ်ပြန်ခဲ့ပြီးအခုလက်ရှိမှာတော့ကျန်းမာရေးဝန်ကြီးဌာနကစက်ယုံတွေကိုလိုက်လံစစ်ဆေးနေကြတယ်ဖြစ်ပါတယ်ရှင်
UAE American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့စနေနေ့နောက်တိုးစီးရင်းထဲမှာမြန်မာနိုင်ငံသားအများစုပါနေတဲ့သတင်းကိုဆက်ပြောပြပါမယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနCOVID-19 Situation Administration CCSE ရဲ့ထုတ်ပြန်ချက်အရဧပြီလ25ရက်နေ့မှာ COVID-19 နောက်ထပ်ကူးစက်သူ53ဦးထဲမှာမြန်မာနိုင်ငံသား34ဦးပါဝင်ပြီးထိုင်းနိုင်ငံအတွင်းကူးစက်သူက12ဦးရှိနေပါတယ်။အဲ့ဒီမြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံတဲကိုတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်ခဲ့တာကြောင့်မလေးရှားနိုင်ငံကဖမ်းဆီးပြီးထိုင်းနိုင်ငံဘက်ပြန်လွှဲပြောင်းပေးထားသူတွေဖြစ်တယ်ဆိုပြီးကျောင်းလို့သမအခွင့်အရေးကိုရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါရယ်
။ထိုင်းကျမ်းမာရေးဝန်ကြီးဌာနကညလာလို့ဟို positive ဖြစ်တဲ့လူ53ဦးရှိတယ်ပေါ့။အဲ53ဦးရှိတဲ့အထက်မှာဗာဒီနိုင်ငံသားက42ဦးဖြစ်နေတယ်။အဲနိုင်ငံသားဦးမှာသူကပြန်လဲစီတက်တဲ့ခါမှာမြန်မာနိုင်ငံသား34ဦးလို့သူဖော်ပြထားတာဟုတ်ကဲ့။ဒီမြန်မာနိုင်ငံသား34ဦးကသူတို့မလေးရှားနိုင်ငံကိုတရားမဝင်ခိုးဝင်သွားတာခင်ဗျ။အဲခိုးဝင်သွားတော့ဟိုနိုင်ငံလဲစီတက်တဲ့ခါမှာတွေ့ရှိတဲ့ခါကျတော့ထိုင်းဘက်ကဝင်လာဖြစ်တဲ့ကြောင့်ထိုင်းနိုင်ငံဘက်ကဟိုတရားဝင်ကြပြောပြောင်းပြလာတာပြောပြောင်းပြီးတော့သူတို့ကလည်းအဲ့မှာစောင့်ကြည့်စင်တာဒီမှာသူကဒီနိုင်ငံသားပြန်ပြောပြောင်းလာတဲ့ပုံစံတွေအလုံးစောင့်ကြည့်နေတဲ့အချိန်မှာပဲစစ်ဆေးတဲ့ခါမှာအဲ့လိုအဖြစ်ထွက်တော့တာ
အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုထိုင်းနိုင်ငံကရက်မှရေးဆောက်ရှောက်မှုတွေပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းဆက်ပြောပြပါရစ
ေသူရဲ့ကြီးညာချက်မှာတော့ဟိုနည်းနည်းအားကျစရာတစ်ခုတော့ပါပါတယ်ဟု
တ်ကဲ့
အဲထိုင်းကျမကဦးတည်ရဲ့ကြီးညာချက်မှာကဟိုမြန်မာနိုင်ငံသားပဲဖြစ်စီကမူတဲ့ဒီယောဂဘုတ်ဖြစ်ရှိတဲ့အနေထားမှာထိုင်းနိုင်ငံလိုက်နဲ့တန်းတို့သူကတရားစောင့်ရှောက်မှုတွေပြေးရမယ်လို့သူပြောသွားတယ်ခင်ဗ
ျမလေးရှားနိုင်ငံတဲကိုခိုးဝင်မှုနဲ့ပြန်ဖို့ထားသူတွေကိုဆွန်ကလာခရိုင်စတောင်မြို့နယ်မှာထားပြီးစစ်ဆေးရာကနေကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3000ဝန်းကျင်ရှိပြီးထိုင်းစစ်မှားရေးဝန်ကြီးဌာနရဲ့တရားဝင်ထုတ်ပြန်ချက်အရအဲ့ဒီထဲမှာမြန်မာနိုင်ငံသား52ဦးရှိပါတယ်ထိုင်းနိုင်ငံတွင်မှာကိုရိုနာဗိုင်းရပ်စ်ကြောင့်စုစုပေါင်းသေဆုံးသူကတော့အယောက်50ဝန်းကျင်ရှိသွားပြီဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။မင်္ဂလာပါရှင်မြန်မာနိုင်ငံလုံးမှာရှိတဲ့တွန်းခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ဘတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အစားနေပါ။ဒီတစ်ပတ်မှာတော့ COVID-19 ဖြစ်ပွားနေတဲ့အခုလိုချိန်မှာလူတိုင်းဟာရုပ်ပိုင်းဆိုင်ရာနဲ့စီးပွားရေးကဏ္ဍတွေမှာစိန်ခေါ်မှုတွေရှိနေသလိုပဲစိတ်ပိုင်းဆိုင်ရာမှာလည်းစိုးရိမ်မှုတွေကမြင့်တက်နေပါတယ်။
အခုအချိန်မှာတော့ဒီ covid ကြောင့်ဟိုအခုအစ်စ်တူလူတွေဆိုလို့ရှိရင်တော့အဲ့လိုမျိုးလာပြီးတော့ဆွေးနွေးရလို့ပြောလို့ရတာပေါ့နော်။မင်းမကောင်းဖြစ်လာတာနဲ့ရင်ကိုများဖြစ်နေလားဆိုရက်ဒီစိုးရိမ်တော့ကရင်နဲ့ဟိုရောက်လာကြတာပြောဆိုကြတာများပါတယ်
။ဒါကတော့စိတ်ကူထုံးပညာရှင်ဦးအောင်မင်းသိန်းက covid-19 ရောဂါကူးစက်ဖြစ်ပွားနေချိန်မှာလူတွေခံစားလာရတဲ့စိတ်ကျန်းမာရေးအခြေအနေတွေကိုပြောပြပေးသွားတာပါ။ဒီဆောင်မကိုဇာနီနဲ့အေးအေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ဒီလိုအကျဉ်းမှာလည်းတခြားလူတွေဆိုလည်း COVID-19 ကြောင့်အလုပ်တွေဟိုအဆင်ပြေဘူးပေါ့။အခုအမမျိုးသားဆိုဆိုလည်းအဲ့လိုမျိုးဖြစ်လာမှာမှဆိုရင်တော့နော်သူလုပ်ငန်းဝင်ကိုထိခိုက်မှာပေါ့။အဲပြီးတော့ဟိုအမသားလေးဆိုလို့ရှိရင်လည်းအခုသူကအရင်ကြောင့်ဒီစိတ်ကူတာပေါ့။ဖေးကူကတတိနေလဲနားဆောင်တော့လေသူဖိတ်ကူလဲကြောက်နေပြီအခုဟိုအပြေမှာအကြီးပြောတဲ့ကလေးကလေသူဆိုလို့ရှိရင်သူဟိုအပြေကိုမထွက်ချင်တော့ဘူးဟိုတင်နေနေပါလေဆိုလဲသူမတော်ချင်တော့တင်နေနေပြောရဲအရင်တော့ဆိုလို့ရှိရင်တင်နေနေမှာပြောတဲ့အပြေမှာပြောတဲ့အဲ့လိုလျှောက်လေရတာပြောတဲ့ကလေးကအခုဆိုရင်အပြေလည်းသူမထွက်ချင်တော့ဘူးအဲ့လိုတခါလေမှညောင်းနေပေါ့နော်နည်းနည်းစောစောစီစီလမ်းချင်းလျှောက်ပြီးမယ်ဟိုစောစောထပြီးတော့လမ်းလျှောက်ပြီးမယ်ပါလားဆိုရင်တော့သူက 你像青岛湖，咱们多少人交代不？嗯，都。我过来点，那啥地方，那啥地方嘞？怎么运营嘛？那么多阿姐，我弄你我，你叫啥我？
像我们那里买菜的家这边啊，都嘛个，再像你越大嘞，表母呢不得必要嘞，所以不问你吧。这么一年，阿个大伙你查那个咯，小孩真不那个听从那么做，就为一年嘛，咱你家我一件就查完。阿个老，这么做为一年一年加来一卡，提前那呢，四八月就要四批回来查完。老他妈娘子呢？阿切干路人咋的嘛咯？昨夜三五年阿转回回亚伯，阿边出阿老老尼阿在吧？乌林阳个，今年咱娘子嘛，将要养的都多吧？都个，你当初阿转西人个呢？回回下边尼阿的都多皮皮，他差一回车，都没当初三五年一个，提个四五百尼都吧？
这三年没老呢，我们当初的保姆们看一做呗，我新闻拿了，他们隔离的挨着来，他个平平安安不的也好了，他们。人家眉毛来表达的，可以说比较精彩。啊，俺他妈脱下了，俺掉了脱不着，下楼也得喊了，人老多。
这就路里个咯，都是谁家个素颜的介绍的个？谁雇从边家先呢？对面村里哪家娃的？告诉恁哥那个，谁雇从边家先？我明天个咯，小娃家，有些谁不文明，他村里来人家来路表娃的。
你们刚去哪了？那边姑娘去你那时嘞，的素颜多高一呢？要哪家啊？标出家来，你好来的。我刚听伢们说，哎呀，那我咯，我都没有啊，快一多一多，这个男的一多是不咯？快的呀咯，哦，原因实在老多，实在实在他还代表啊，这老多，比如说，我都没有问男的一多一多，比的就这么一问男的啵呢？他说一多一快的呀，啊，都实在老的起来。
高山林公呢？人家咯，第一天最聪明，你带孙女家面那里边老开心没？啊，估计嘛咯，都在 Facebook page 看呢。啊，不是，应该呢，你可能哪一代嘛？外面孙女母也追老你吧？哎嘛，过分难的叫，都在素颜部分母对，谁家家里呢？谁脾气大的个？啊，准备孙女母也追老别你吧？素颜交家里也都在做，我后面等下苦了，准备查哇？
过新闻上哎呀，过老奶奶哎呀。古老人家老路线交通嘞，所谓哎呀，这个地界咯，他路线嘛嘞，那古城路线，对这个叫比 social distancing 个，那古客客话你嘞，建立的叫马路古呀，哎嘛嘞你啊，伢那个什么，就说，伢会哎呢，为了那种你来讲，你说，哎，那种的事嘞，那个，哦，那种么那五年那样嘞，就是讲，用多少种牛呗，哦，我为啥哩，单单就是我为啥哩聚会没？不嘞，阿拉就提出下，这个月担心都比较多咯。哦，哎嘛，啊，都都没，那比如说，哦，过夜，都新年里面，哦，当然是新年拿来，是不是？像这家，像新买是啊，这个拿新买是啊，我都没讲咯。第二个就要，起码过年比较，哪里没，这家比较没。那楼底下楼底就住楼没吧？有钱地也是那嘛，就住地价那个咯，那楼没有你楼底的说呢。
再见嘛，一转，谁用漂泊路也多一转过来，啊，所以谁用的耶？再见嘛，一长那里，啊，苦尽的碰茶杯也落地下吧耶？那边啊，觉得有个故事用你个，再见嘛，一出故事哦，爸爸看条条森林啊。
那是起码都那一段，员工那门的嘛是的，再见嘛，一使用几下嘞。那十里内往上目标内嘞，使用困难嘞。那个哎，使用机底下嘞 help line 碰你，我背下比较，哦，都他妈在前面嘛，十多路下来碰的不对哦，背下的。那么我们的 society 嘞，是叫嘛哎，带了进的，其他弟弟妈系的，只要我们带十多人来碰的不对，至少比较 help line 碰的不对哦，但的，比那来出边使用来出边背下话嘞。
国外南京也不得病。昨天吃了这些卤豆皮豆一卷，这么一来，阿个在我们家那个，一边拉土地阿爸妈，后来人把这苦果抽边被他玩，而且后来我内心疯狂速度，那等阿你都能家洗白，阿娘说个咯，人家那么样来地大嘛，你都会吃遍，小卡故事看你呀，陪你要洗回来说了呢，小卡故事包你个，地大明年家吧，谁班上呀，见别人有个咯，地后来妈们都会包。 Sibin Chow Sakanine, Quarantine Center Mania to Wicaro, Say Angiane, Shoka Kusa Kama Chowde Say De Fizini Javare, Drojo, Say Bansaya, a child could be women hotline number Jule, Dumuone, Kezeine, Jelenia Chata Iwanjisa Naga Chopian Chavare, Ego, Go Visa Dinaja Imabura, Shoka Kusa Kama Chowda, A PM Matuada Jaro, a teacher in the Lu Kanzara, Quarantine is in my Lu Ade Chadine. Quarantine when we Lomolo teaching Jai address Sajam Yarido, Lumu and their Uzitanaga, Nujaimu, Tosuzi Linga Piovare, Pajinga, Lumu and their Uzitana Holango, Quarantine, IDV, a job as you a Kerime, Akuro, Jimbaga Piduiva, Lakan Swinny Binivare, Akulo, Holland number Junet, Diamond Swinny and my phone number Jugo, Tokyan Beta Bimele, IDV, Quarantine my Yashini Duine, Pibu Nyazuga, the Pibu Miboma Bobau.
ညီညာမျိုးနဲ့ကျွန်မဆက်စစ်ပေးရှောင်စကန်ကတောင်းတဲ့တော်ပေါ်မျိုးကအဲ့လိုမျိုးတွေပြီးတော့ဘာမှမရှိဘူးကျွန်တော်တို့ဒီဆိုရင်မှုအချော့ချမှုဆိုပြီးမှအဲဘယ်အစိုးရဌာနမဆိုဘယ်အဖွဲ့အစည်းမဆိုအဲ့လိုမျိုးလာဟိုအတိအမြင်ဖွင့်ပေးတဲ့ဟာတော့မရှိဘူးပြီးတော့အခုဟိုအစိုးရအနေနဲ့ကလည်းဟိုပြည်သူတွေကိုထောက်ပံ့တယ်ဆိုတဲ့ဟာရှိတယ်ဒါပေမဲ့ အဲ့အတွက်ကြောင့် IDB ဒီသူများအတွက်ဆိုတော့အဲ့ဒီမှာလည်းနည်းနည်းစိတ်ကြည့်ခိုင်မှုကဩကျမတို့ကမြန်မာနိုင်ငံအဲအစိုးရနဲ့မဆိုင်တော့တဲ့ပြည်သူတွေလားပေါ့အဲ့လိုမျိုးနည်းနည်းစိတ်ကြည့်ခိုင်မှုတော့ပူရှိသွားတယ်လို့ညီရပါတယ်အဲ့ဒါတော့တလောက်ဟိုကအခြေအနေကပူပြီးတရက်တစ်ရက်ဆိုးလာတယ်လို့ဖြစ်နေတဲ့အတွက်ကြောင့်ကျမတို့ဒီ
အစိုးရအနေနဲ့ရောဟို CS ဆိုအနေနဲ့ကတော့ကျမတို့ဒီIDB တွေအတွက်ဘယ်လိုဘာရီစီမံကင်းဘယ်လိုများရှိနေပြီလဲပေါ့အဲ့ဒါမျိုးတွေတော့ကျမတို့သိချင်တယ်ကျမရင်လည်းအကစားဝန်ကြီးဌာနရဲ့ဧပြီလ23ရက်နေ့ကြေညာထားချက်အရာတော့ကွာရန်တီးနေထိုင်သူဟာ4300ကျော်ရှိနေပါတယ်ကိုနေဗလာကိုဒိုးတန့်အစီအစဉ်ကဆက်သွယ်ခြင်းမှာတော့သူဟာကမာရွတ်မြို့နယ်ပြည်လဲအမရာဆောင်ကွာရန်တီးစစ်ထန်းကိုရောက်တာ၄ရက်မြောက်နေ့ရှိနေပြီလို့ဆိုပါတယ်
သူကစိတ်ပန်းဆိုင်ရာဆွေးနွေးတိုင်ပင်မှုအခုလိုဖုန်းခေါ်ဆိုနိုင်နေဆိုတာတွေကိုစာရောက်တဲ့နေ့ကနေဒီနေ့အထိမကြမ်းမိသေးဘူးလို့ပြောပါတယ်။တကယ်လို့လိုအပ်တယ်ဒီမှာလေအတပေါ်တရားခုဆိုရင်အကုန်စီမံကိန်းရောက်ပါရင်ရောက်ရတဲ့ခါကဆိုရင်ဒီကတကယ်ဒီရှိနေရခလေးမီလာဆိုရင်ဒုံတူကြီးနဲ့စိတ်ဆင်းရဲနေရတယ်အဲတော့သူတို့စိတ်ကြီးပြန်ပြီးတော့ပြန်လာအောင်အချင်းချင်းပြန်ပြီးတော့ကို မိမှုလေးကပြန်ပြီးမှလို့ဟိုအဆင်မပြေဘူးပေါ့နော်ကိုယ့်ကိုယ်တော်မြေမလဲဘူးစတောက်ဖြစ်အောင်လုပ်နေတာတပါအဲ့လိုမျိုးဒီလိုမျိုးဟိုစိတ်ကိုကျေရမဲ့အတဟိုတမ်းဆွေးနွေးရတယ်ဟိုဒီလိုလုပ်ကြည့်ရဲ90%ပုံစံမျိုးလေးလုပ်ပေးရတယ်ဆိုတော့အများကြီးအဆင်ပြေတယ်အဲ့ဒါဓာတ်တွေဒီ volunteer ရဲ့ volunteer တွေရတယ်တစ်ဆင့်ပေါ့နော်ဒီလိုတော့ဒီလိုမျိုး camp ကိုကျူးဝင်နေလူတွေဒါအတိပေးတယ်လို့ထင်တယ်ပေါ့နော်ဒီကျူးဝင်နေလူတွေကတော်များများကအခန်းထဲမှာကျေးနေရ information နဲ့ဒီ media online တစ်ခုပါပဲကျွန်တော်စီပြီးမဲ့ media တစ်ခုပုံစံမျိုးဖြစ်နေပါတော့အဓိကတော့ဟို online ကနေပြီးတော့လည်းဟိုအစိုးရ page ရတယ်ဒီကျမရဲ့ page ရတယ်ဒါမျိုးကိုလည်းကြည်ညာတယ်လို့ထင်တယ်အဲ့မှာကျွန်တော်ကသိအောင်ပေါ့နော်
ကျောတဲ့အစီအစဉ်ကိုနားဆင်နေသူတွေအနေနဲ့စိတ်ပိုင်းဆိုင်ရာဆွေးနွေးကြမိတာတွေလိုအပ်တယ်ဆိုရင်တော့လူမှုဝန်ထမ်းဦးစီးဌာနကထုတ်ပြန်ထားတဲ့တိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ဖုန်းနံပါတ်တွေနဲ့မြန်မာနိုင်ငံစိတ်ကျန်းမာပညာအဖွဲ့ကထုတ်ပြန်ထားတဲ့ဖုန်းနံပါတ်တွေကိုတော့ကျောတဲ့ page မှာဝင်ရောက်ကြည့်ရှုပြီးအခမဲ့ဆက်သွယ်မေးမြန်းနိုင်ပါရဲ့ရှင
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒို့အတန်သတင်းတောက်အေးအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒို့အတန်အတန်းလွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မြန်မာပိုင်းရုံးမြင့်တန်ကြားအစီအစဉ်လေးကိုဒီမိုကရေစီမြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီမဲကန်သံမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အော်လွင်ဦးပါခင်ဗျာအခုတော့ COVID-19 ရေဝှချင်းတွေကထုတ်လွှင့်ပေးနေကြတရရည်လိုင်းစီစဉ်စာတင်ဆက်ပေးသွားမယ်။ဆင်းရဲနေဆွေးနွေးခန်းစီစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီနေ့စီစဉ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာတိုက်ပွဲတွေကြောင့်ထပ်ဆင့်ကျုံနေရတဲ့ဒုက္ခတွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ကိုဇေတော်တုမေလူခွင့်ရေးလှရှာသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့ဆက်သွယ်မင်းမြန်တင်ပြထားပါတယ်ခင်ဗျာ။ဒီနေ့ဆွေးနွေးကြမှာတော့ COVID-19 ကာယောဂါနဲ့ကျင်းပတဲ့အချိန်မှာလက်နက်ကင်ပြုတ်ခတ်တွေအချိန်မလျှော့နိုင်ပဲဖြစ်နေရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှာပါစစ်ပွဲတွေကြားမှာအရက်သားတွေပါမျိုးစားရင်းဖြစ်နေရတဲ့အခြေအနေတွေကြောင့်နောက်ဆက်တွဲကျင်းပနိုင်တဲ့အကျိုးဆက်တွေနဲ့ဒါတွေကိုဘယ်လိုဟန်တားနိုင်မယ့်နည်းလမ်းတွေရှိနိုင်မလဲဆိုတာတွေကိုဆွေးနွေးသွားဖို့အမျိုးသားလွတ်တော်ကိုယ်စားလှယ်တော်တုမေလူခွေရေးလှရှာသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့ကိုဖိတ်ခေါ်ထားပါတယ်ဒေါက်တာမေဦးအောင်မျိုးမင်းမင်္ဂလာပါခင်ဗျာ
ဟုတ်ကဲ
့ပါပထမတစ်ချက်အနေနဲ့ဆွေးနွေးစီချင်တာကတော့စစ်ချိန်တိုးလာနေတဲ့ကိစ္စပါတကမ္ဘာလုံးကဆက်နေတဲ့အချိန်မှာပဲစစ်ပွဲတွေအချိန်မလျှော့နိုင်တဲ့အဖြစ်တိုးလာနေရတာကဘာကြောင့်များလဲဒီချင်းဟာအခွင့်အကောင်းလုံးများယူဆပြီးတော့တိုက်နေကြတာလားဒေါက်တာမေအမြင်အရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ရှင်ကျွန်တော်အနေနဲ့တော့ဒါကိုဘယ်လိုမြင်လဲဆိုလို့ရှိရင်ဒီကျွန်တော်တို့အစီအစဉ်အတိုင်းနဲ့ဒါဆက်နေပြီဖြစ်ပါတယ်ရှင်ဆိုတော့ဒီရမိုင်းပြည်နယ်မှာ COVID-19 ဖြစ်တာမှာဒီကနေ့ဒီရနေပြီးတော့တိုင်းရင်းသားများရဲ့ဖြစ်တဲ့ပုံကိုအစ်မပြပြလို့ရှိရင်အစိုးရကကြားဝင်ပြီးတော့ဒီညချင်းရေးစကားဝိုင်းတဲ့နိုင်ငံရေးစကားဝိုင်းတဲ့မှာနေပြီးတော့တိုင်းရင်းသားများနဲ့ဆက်ဆံပေးဖို့ပေါ့ပါလာအောင်ဒီကြုံကြောပန်းအပ်ပြီးဆိုပြီးတော့ကျမတို့ဆွေးနွေးခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းကြောက်လို့ရှိရင်လက်တွေ့မှာနေပြီးတော့ဆရာနေတဲ့တောင်းကိုတည်တည်ပြီးရှုခဲ့တယ်။ COVID-19 နဲ့ပတ်သက်ပြီးတော့ဒီလိုခိုင်းပြီးတဲ့မှာအဒီတိုက်ပွဲတွေမရှိရနိုင်တဲ့အကြောင်းရင်းပါပဲပဲ။ကျမတို့ဒီပြည်ထောင်ရေးစီရတဲ့နိုင်ငံရဲ့ပြည်ထောင်ရေးစီရဆောင်ရွက်ကြတဲ့ပြင်ညာကြတဲ့အခါမှာဖြစ်ပြီးတော့တခိုင်ပြည်နယ်ပါဝင်ခြင်းမရှိခဲ့ပါဘူး။ကျွန်တော်တခိုင်ပြည်နယ်ပါဝင်ခြင်းမရှိခဲ့တာကြောင့်လည်းပဲဒီတိုက်ပွဲတွေဆက်လက်ပြင်းထန်ဆက်ဖြစ်ပါတယ်။အခုကျွန်တော်တို့အနေနဲ့ကတော့ဒီတိုက်ပွဲတွေကြားထဲမှာတစ်ဖြစ်တည်ပြီးတော့ဒီပြည်ထောင်ရေးစီတို့ကရောက်နေကြတာအခုဆိုလို့ရှိရင်ကျွန်တော်တို့ Dual Show ဝန်တန်းချီအဲ့ဒီခေတ်လာနေတာဘယ်လိုလဲကျွန်တော်တို့ Independent ဆိုရင်ကပြည်နယ်ရ Independent ဆိုင်ကောက်ခွေရနေကြတယ်။နောက်တစ်ခုကနေပြီးတော့ဒီလိုင်းနဲ့ဒီဘက်ကကြားထဲမှာလည်းတို့ဟာနေပြီးတော့ COVID-19 နဲ့ပတ်သက်ပြီးတော့ဘလုံးမနေပြီးတော့ဒီ challenge တွေကိုမရရှိနိုင်သလိုကောက်ွယ်မှုဟိုတားဆီးမှုအခြေအနေတွေတို့မှမရှိပါဘူး။အဲ့မှာ stay home ဆိုလို့ရှိရင်လည်း stay home နေမယ့်အိမ်မရှိသလိုနေပြီးတော့ဒီ social distancing တွေနေပြီးတော့တို့ဒီအခက်အခဲတွေတွေမှာနေပြီးတော့ဒီအဆင်ပြေမှုနဲ့နေရတဲ့ခါကျလို့ရှိရင် COVID-19 ကဝေးနေတဲ့ကတည်းကဘလုံးမအခြေအနေမပြေတဲ့အတွက်ကြောင့်မလို့ကျမတို့ကဒီစိတ်ကိုယာယီရက်ထားဖို့ဒီတဲ့ပွဲတွေကိုယာယီရက်ထားဖို့တော့ကိုယ်စီလုပ်နေတဲ့ရောနိုင်ငံသူနိုင်ငံသားတယောက်အနေနဲ့ဟိုအချင်းချင်းဆွေးနွေးပြောဆိုပေးပေးတာအခုလက်ရှိအချိန်မှာတော့ဒီအစိုးရရဲ့ထုတ်ပြန်ချက်တွေကြောင့်လည်းတရားရုံးကြီးဌာနရောနိုင်ငံတော်နိုင်ငံသားရုံးကရထုတ်ပြန်တဲ့စာတွေကြောင့်ဒီလိုကျမတို့အတော့ကိုစိတ်မကောင်းဖွယ်ရဖြစ်နေတဲ့အခြေအနေပါ
โอเคဦးအောင်မျိုးမင်းအမြင်ရောခင်ဗျာဒီလောက်ကာယောဂါကြီးဖြစ်နေတဲ့အချိန်မျိုးမှာတိုက်ပွဲတွေကဟိုရော့သွားဖို့နေနေသာသာပုံပြရတော့မှတိုးလာနေရတာကအထက်ကဘာကြောင့်လဲများသုံးသပ်မိလဲခင်ဗျာ
အခုလိုမျိုးစစ်ပွဲတွေဆက်ဖြစ်နေတာကြည့်မယ်ဆိုတော့ကျွန်တော်ရင်နာစရာကောင်းပါတယ်ဘာကြောင့်လဲဆိုတော့ COVID-19 ဟာကမ္ဘာကာယောဂါဒါကိုတိုးနှံဖို့အတွက်ဒီကမ္ဘာလုံးစူးစမ်းနေကြတယ်ဒါကြောင့်မို့ဒီကာလအတွင်းမှာစစ်ပွဲတွေရက်တက်မှာဆိုတော့ကျွန်တော်တို့တွေမကပါဘူးကမ္ဘာကုလသမဂ္ဂအခြေအနေအတွင်းမှုချုပ်ကိုယ်တိုင်ကဒီကမ္ဘာလုံးမှာရှိတဲ့စစ်ပွဲတွေရက်တက်မှာဒီအဲဒီစစ်ပွဲတွေအစကျွန်တော်တို့ဒီလိုမျိုး COVID-19 ကိုเนาะကျွန်တော်တို့ပုံပြတ်ဟောတာတွန်းလှန်ကြပါဆိုပြောထားတယ်ဒါ COVID-19 ရဲ့ အောက်မှာတာမန်လေးဒုက္ခရောက်ပြီးစစ်ပွဲတင်းလာပြီးတည်းကပုံပြီးဒုက္ခရောက်နိုင်ပါတယ်အခုကျွန်တော်တို့ဆိုရင်ဒီရခိုင်ဒေသနဲ့ချင်းပြည်နယ်မှာရှိတဲ့လူတွေမှာအင်တာနက်ဖြတ်ထားတဲ့အတွက်ခုနဆရာမဒေါ်ထင်းမေပြောသလိုတည်နေမရဘူးဒီကြားထဲမှာပုံပြီးဆိုတာကအဲ့ပွဲတွေဆုတ်ဖြစ်နေတဲ့အတွက်သူတို့မှာနော်ကိုဗစ်ကိုလည်းကြောက်ရဘုံဒီလည်းကြောက်ရတနတ်လည်းကြောက်ရနောက်စားနေကပျောက်ပျောက်မှလည်းကြောက်ရပုံမှုတော့ဆင်းတဲ့အခြေအနေမျိုးရောက်နေပါတယ်။ဘာကြောင့်ဖြစ်ရလဲပြန်ကြည့်မယ်ဆိုရင်ဒါကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဒီစစ်ပွဲမှာပါဝင်နေတော့ဘက်အာလုံးကပြည်သူလူထုအကျိုးကိုကျွန်တော်သိချာတကယ်ကိုအာရုံမဆိုင်ဘူးသာပေါ်ပေါက်နေပါတယ်။ဘာကြောင့်လဲဆိုတော့လူသားအလုံးကိုဒုက္ခပေးနေကိုဗစ် -19 ရဲ့ကာလကြီးမှာပိုပြီးဆိုးရွားနိုင်နေသူတွေရှိတယ်။အဲ့ဒီလူတွေကိုယာယီကူညီနိုင်ဖို့အတွက်ကတော့လုံးလုံးသက်အကြီးခက်ရစေတာစစ်ပွဲတွေရက်တက်ဒါမှသာသူတို့မှာကျမ်းမာရေးအတွက်သိနိုင်တယ်။နေနီဒီတာဒီမှာကိုယ်အင်တမှုပေါ်ကိုပြန်ပြီးတော့လုံးလုံးကျုံနိုင်တယ်။ကူးဆက်နိုင်တဲ့အခြေအနေမျိုးအရန်ကြီးတဲ့ ITV စကန်တို့လိုဒုက္ခသည်စကန်မှာနေစရာမလိုတဲ့အတွက်ခုန Rich လို့ခေါ်တဲ့ကျွန်တော်တို့ NGO မှာလျှော့ချနေတယ်။အဲ့ဒါကိုမစင်သားပဲနဲ့နော်အတ္တတွေခုနတော့ကိုယ့်ရဲ့လူချင်းတဲ့စံနာတွေအနိုင်ယူခြင်းနဲ့စိတ်တွေကအကြီးကပုံလန့်နေတဲ့အကြောင်းမလို့ပထမအဦးဆုံးဒါမျိုးဒီမျိုးအခြေအနေ COVID-19 ကာလမှာအဆိုးအကောင့်ဘက်ကိုမယူနဲ့အဆိုးဘက်ကိုသွားနေတယ်ပဲကျွန်တော်ပေါက်ချက်ချတယ်
COVID-19 ကရောဂါနဲ့ကြုံရတဲ့အချိန်မှာကမ္ဘာတော်မှာအပြည့်ရကြပါဆိုပြီးကုလသမဂ္ဂတွင်းမှုချုပ်ကတိုက်တွန်းထားတယ်လို့ပဲမြန်မာနိုင်ငံမှာတိုက်ပွဲတွေရပ်ဖို့ဆိုပြီးတာဝန်တွေလည်းမချသေးခင်ကပဲဆိုပြီးတောင်းဆိုထားတာရှိပါတယ်။ဒါပေမဲ့လည်းတိုက်ပွဲတွေကတော့ပိုပြရတော့မှပြင်းထန်လာနေတဲ့နေရာမှာဒီတစ်ပတ်ထဲမှာဆိုရင်စစောကပြောတယ်လို့ပဲ WHO ကမြန်မာရင်မောင်းတယောက်ဘသူ့လက်ချက်မှမသိတည်ခဲ့ရတယ်။နောက်ဆက်တွဲအနေနဲ့လည်းရခိုင်နဲ့ချင်းပြည်နယ်မှာအရသာတွေတည်ခဲ့တဲ့ဖြစ်ရတယ်။ဆိုတော့ဒါတွေကနောက်ဆက်တွဲရေရိုးရရှိဘလူးကျူးစက်တွေကျောင်းနိုင်တယ်လို့များသုံးသပ်မိတယ်လေတော်ထူးမိခင်ဗျာ
ဒီရေတော်မာရောက်ရှင်မာရောက်နေပြီးတော့ဒီအကျိုးဆက်တွေအနေနဲ့ကောင်းတဲ့အကျိုးဆက်တော့ဘလို့မှမဖြစ်နိုင်ပါဘူးအရှင်ဒီထက်ဆိုရတဲ့အခြေအနေတွေပိုပြီးတော့ဖြစ်လာနိုင်တယ်ခံပြီးတဲ့အခြေအနေအားနေပြီးတော့ပုံပေါ်မှာအခုအခြေအနေမှာနေပြီးတော့ပိုပြီးတော့ဒီတိုက်ပွဲတွေပြင်းထန်လာနေတာကြောင့်အခုနှစ်ဖက်အနေနဲ့ဒီတိုက်ပွဲအထဲမှာပါဝင်နေကြတဲ့အခွင့်အရေးတို့နှစ်ဖက်အနေနဲ့ပိုပြီးတော့တင်းမာတဲ့အခြေအနေဖြစ်လာနိုင်ပါတယ်ဒီလေမီဒီယာတွေရောပြည်ပမီဒီယာတွေရောဘဝရတဲ့အခြေအနေမှာဒီတစ်ဖက်တစ်ဖက်ဆွဆွဲချက်တွေကိုအမှန်တရားကိုရှာဖွေဖို့အတွက်နေပြီးတော့ကျမတို့မှာစုတ်တမှန်နဲ့ရှိမနေပါဘူး။ဒါကြောင့်မို့လို့ကျမတို့အနေနဲ့ကတော့တကယ်လို့မှန်ကန်တယ်လို့ဟိုယူဆလို့ရှိရင်အဲဒါလုံခြုံရေးတစ်ခုလည်းမဟုတ်တော့ပါဘူး။အခုမှနေပြီးတော့ကျမတို့ဒီအဲလုံခြုံရေးကိုအကြောင်းပြပြီးတော့အင်တာနက်နဲ့ဖြတ်တောက်ထားတဲ့အခါကျမှရှိတယ်။တည်င်းစီစဉ်မှုတည်င်းမှန်မှုဘယ်သူကမှန်နေလဲဘယ်သူကနေပြီးတော့ဒါတွေဆောင်ရွက်နေတာလဲဆိုတော့အော်ဒီလိုကျောင်းအကြည့်ပေးဖို့အခွင့်အရေးကျောင်းအကြည့်ပေးဖို့စုတော့မှန်းနိုင်မရှိတဲ့အခါမှာနေပြီးတော့အမမန်ဆိုတဲ့အကြောင်းဒါအများဆုံးအဖြစ်နေပြီးချက်တဲ့ပုံမှာတက်မလာဘူးကမ္ဘာ့စာမျက်နှာပေါ်မှာတက်မလာဘူးဆိုတော့ကျွန်တော်တို့အနေနဲ့ဒီလိုဒီအတင်းမှနေတဲ့နေရာတွေရှုံးချဖို့ဆိုလို့ရှိရင်အတန်းနဲ့ဖွင့်ကြည့်ပါအတန်းနဲ့ဖွင့်လိုက်မှသာဒီလိုတကယ်တမ်းရဲ့ဒီမှာကျေးဇူးတွေကိုဘယ်လိုနေပြီးတော့ဒီတက်ပွဲတွေကိုဆင်နွှဲနေတာလဲပြည်သူတွေထိခိုက်အောင်ဘယ်လိုလုပ်နေရမလဲဒါတွေကိုဒီလိုကြည့်ရမှာဖြစ်ပါတယ်။ဒါကြောင့်မို့ကိုကဒီပဲဆောင်းလို့ရနေပြီးတော့ဟိုအင်တာနက်ကိုဖွင့်လိုက်လို့ရှိရင်တော့ကျမချင်ပါတယ်။ဒီရင်းမှာရောဒီပမှာရောဘသူတွေရောနေပြီးတော့အရက်မဲ့အကြီးအဖြစ်မဲ့ပြည်သူတွေကိုထိခိုက်နေတယ်လဲဆိုတဲ့အကြောင်းပတ်ပတ်ကိုပြရမှာဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်ကအပြင်းမှာနေပြီးတော့ပို့ပြီးတော့ဆိုးရွားနေတာကဘာကြောင့်လဲဆိုလို့ရှိရင်ပန်ကန်တဲ့သတင်းစီးဆင်းမှုကိုဆောင်ရွက်ပေးနိုင်တဲ့သတင်းထောက်ပြနိုင်ငံတကာသတင်းထောက်ပြဒီရင်းကတည်းထောက်တယ်ကအကောင်ဖွယ်ပေးပြီးတော့တည်းရရမှုနဲ့မရှိတဲ့အခါမှာနေပြီးတော့ဆက်ဆွဲနေသလိုကျမတို့ခံကြရတာဖြစ်ပါတယ်။အဲဒါကြောင့်ကျွန်တော်တို့အနေနဲ့ကနေတဲ့ပန်းကြံတယ်၊ဒီရင်းကကြီးတာပဲဒီပြည်ညာနဲ့တာပဲဒီပန်းကြံတယ်လို့နေပြီးတော့ပုံပုံကဘာမှမတတ်နိုင်တဲ့ solution ကြီးရကဘာမီဒီယာကြီးရမီဒီယာဒီမီဒီယာတွေဒီရဲ့ဒီပြီးတော့ပတ်ကြောင့်တင်နိုင်တဲ့တင်ခံနိုင်တဲ့ solution ကိုပြင်လာနေဒါမှမဟုတ်အဲ့လိုဒီမှာကြတဲ့တင်းချမ်းနဲ့ကဘာကလည်းနေတယ်အစတိုင်းရင်းသားတွေကလည်းသိပြီးဒါမှမဟုတ်ဒီပေးတဲ့ကူပြီးတော့ဒီလိုမျိုးဖြစ်နေအောင်လုပ်တယ်လေအချိန်နဲ့ပို့ပြီးတော့ဆိုးရွားလာအောင်ဒူရီယာလုပ်နေရတယ်ဆိုတဲ့ဟာကိုကျမတို့ပွင့်ပွင့်ပွက်ပွက်ပြရမှာဖြစ်ပါတယ်ဒါဒီအေးမှတော့ကိုရှောင်းရှောင်းဖို့အတွက်ပန်ကန်တဲ့တင်းစစ်စစ်ပို့ပို့ဆက်တင်ပြီးတော့အရေးပါတဲ့ပန်ကန်တဲ့စစ်စစ်ပို့ရရှိဖို့အတွက်နေပြီးတော့အင်တာနက်ဖြတ်တောက်ထားခြင်းအားဖြင့်ပါတဲ့အကြောင်းအရာဖြစ်တဲ့ဒါကြောင့်ဘုရင်သားတဲ့ဖွင့်ပေးလိုက်လို့ရှိရင်တော့မှန်ကန်တဲ့တည်စစ်စစ်မှုအပေါ်မှာနေပြီးတော့တန့်ရှင်းနေရော့တော့ပြီလို့ကျွန်မကတော့ဖြစ်နေပြီ
Okay ကိုအောင်မျိုးမရောခင်ဗျာအခုဆိုရင် WHO မြန်မာရင်မောင်းတည်ရတဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းအာရုံစိုက်လာပါတယ် တကယ်ကုလသမဂ္ဂလည်းမကပါဘူးလူခွင့်ဖွဲ့စည်းအရက်ပဲဖွဲ့စည်းတွေကလည်းစုံစမ်းဖော်ထုတ်ပေးဖို့နောက်တာဝန်ရှိတဲ့သူတွေကိုအရေးယူပေးဖို့ဆိုတာမျိုးတွေတောင်းဆိုလာရတယ်ရှိနေပါတယ်ဆိုတော့ဒီလိုမျိုးနောက်ဆက်တွဲပြည်ရင်းပြည်ပါကဖိအားတွေတိုးလာတာမျိုးတွေပါဝင်ပေါ့လေနောက်ဆက်တွဲဘလို့အကျိုးဆက်တွေကျွမ်းနိုင်တယ်လို့များခံမှန်းထားတယ်လည်းကော်မျိုးမယ
်နောက်ဆက်တွဲအကျိုးဆက်ကတော့စဉ်းစားမယ်ဆိုတော့ဘယ်ဟာမှကောင်းသောအကျိုးဆက်ဖြစ်မှာမဟုတ်အကျိုးဆက်ဆိုးကျိုးတွေပဲဖြစ်မှာပါခုနကျမတို့သူမျိုးပြောလို့ဖိတတ်သောကျွန်တော်တို့ဒုက္ခရောက်မယ်ဟာဒါရင်းဖြစ်တဲ့ဒုက္ခရောက်မှာကတော့ဒီခိုင်းဒီစနဲ့အဲ့ဒီနော်စစ်ပွဲအတွက်မှာရှိတဲ့ဒီရန်ဒုက္ခရောက်မယ်ဒါမျိုးဆက်ဖြစ်တဲ့အတွက်ကြောင့်မလို့သူတို့မှာပို့ပြီးတော့နော်ကြီးလန့်စားစားတဲ့ဘဝပို့ပြီးတော့ဆူးလာနောက်တစ်ခုပို့ဆူးတာကတခါတလေသမီးသက်သက်များကြီးလေပြီးတော့ကိုဗစ်ဆိုတဲ့ရောဂါပိုးကိုတွန်းလှန်တဲ့အချိန်မှာဒီအာရုံမဆိုင်နိုင်တဲ့အချိန်မှာသမီးသက်သက်များနော်ကြီးကြီးဒုက္ခပေးဖို့အဲ့လိုများလုပ်နေကြတော့ကျွန်တော်စဉ်းစားပြီးအဲ့ဒါတွေကကျွန်တော်စဉ်းစားချက်ပါဘာဖြစ်လာနိုင်လဲဆိုရင်အခုလိုမျိုးကျွန်တော်တို့ပြည်သူလူထုအရက်သားတွေတိုက်ခိုက်တာပဲဖြစ်ပါစေဒီခုနကတော့ကျမ်းမာရေးဝန်ထမ်းပါတဲ့ရင်းနဲ့ရင်းကိုတိုက်ခိုက်တာပဲဖြစ်ပြီဒါကဘာလဲဆိုရင်ကျွန်တော်တို့ဂျီနီဗာကွန်ဗင်းရှင်းကိုခေါ်တဲ့စစ်ကြေးဆိုင်ရာသဘောတူစာချုပ်မှာပါတယ်ချင်ဒါအတိအကျချိုးဖောက်တာဖြစ်ပါတယ်အဲ့ဒီအတိအကျချိုးဖောက်ချက်ကဘာဖြစ်လဲဆိုကြီးမားသောရာဇဝတ်မှုကိုကျွန်တော်သတ်မှတ်ထားတယ်ဒါတာမန်လူတွေချိုးဖောက်မှုမဟုတ်ဘူးဘောခရိုင်းကိုခေါ်တဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုကျူးလွန်မှုဖြစ်မြန်မာနိုင်ငံကိုယ်တိုင်ကအခုချိန်ထိကျွန်တော်တို့ဒီလိုမျိုးဂျီလိုဆိုက်တို့စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကျူးလွန်နေပါတယ်ဆိုတော့ဆွဆွဲနေတဲ့အမှုကအခုလည်းဒီမပီးသေးဘူးကျွန်တော်တို့ ICJ International Court of Justice မှာတရားရင်ဆိုင်နေရတော့နာမည် generate ကြလို့ရှိရင်နာမည်ပတ်သက်တော့ဘာတွေလုံဆောင်နေပါတယ်ဆိုတော့ဒီဟိုကျွန်တော်တို့ temporary measurement ဆိုတဲ့အမှုမျိုးတော့ဂျာပြတ်လုံဆောင်ပြရတဲ့ချက်ကိုမြန်မာနိုင်ငံပြန်ပြီးပြင်ပြဖို့ရှိတယ်ကမ္ဘာတော့အဆောက်အကြီးအလူများလုံမလဲဘာများတိုးတက်မှာပျော်နေတဲ့အချိန်မှာအခုလိုမျိုးလူခွေချိုးဖောက်မှုတွေအစိုးရပြင်စစ်ပွဲဆိုင်ရာရာဇဝတ်မှုတွေဆက်လက်ချိုးဖောက်နေတဲ့ဆိုတဲ့အချက်ကကျွန်တော်တို့တိုင်းပြည်ကတစ်ဖက်ကဘယ်လောက်ထိဒါတွေမချိုးဖောက်ဘူးပြောပြောပြောက်ပြရတဲ့အချက်ဖြစ်သွားပြီနိုင်ငံသားကလည်းပုံလို့တက်တည်ပြနေတာဖြစ်သွားပြီဒီလိုဘယ်လောက်ပြောဒီမှာဖြစ်နေတာပဲဒါကြောင့်မို့ဒီကပ်ကူပြော့ဟိုအရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်ဆိုတဲ့စိတ်ဓာတ်မျိုးကကုလသမဂ္ဂပါဝင်နိုင်ငံသားဖွဲ့မှာပုံပြီးတော့ပြောစရာဖြစ်လာသလိုပုံပြီးတော့ဆက်လက်လုပ်ဆောင်မှုတွန်းအားပေးတဲ့သဘောဖြစ်ပြီအဲ့တော့နိုင်ငံသားစာနဲ့နှာမှာလည်းကျွန်တော်တို့ကြည့်လို့မကောင်းဘူးအစိုးဆုံးကကျွန်တော်ပြောတဲ့တရားဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေကိုခေါ်တဲ့ justice တိုင်းပြည်မှာဘလို့မှမရှိဘူးဆိုတော့ကျွန်တော်တို့ဖြစ်နေတယ်အခုချိန်ကြီးကျွန်တော်တို့မှာဒီပိုင်ရှင်မှုကိစ္စဖြေရှင်းလို့မရပိုင်ရှင်နဲ့ကျွန်တော်တို့ဒိန်းဒီဝိစီဝါးရဲ့ပြီးတဲ့ဖြစ်သွားပိုင်ရှင်နဲ့ကြီးတဲ့ပိုင်ရှင်နဲ့ကြီးတဲ့ကိုပိုင်ရှင်နဲ့လက်နဲ့ကြီးပေါ်လာတယ်အဲ့ဒါကိုဘယ်သူမှမပေါ်ထုတ်နိုင်ဘူးအဲ့တော့ဘာဖြစ်လာလဲဆိုတော့နိုင်ငံသားမှာရှိတဲ့ရာဇဝတ်မှုလူခွေးချိုးဖောက်မှုတော့မင်းတို့တိုင်းပြည်ရဲ့ဉာဏ်ရရမပေါ်ထုတ်နိုင်တဲ့အတွက်နိုင်ငံတကာဉာဏ်ရရအရင်းယူဖို့လိုအပ်တယ်။နော်နိုင်ငံတကာ mechanism ပုံဖို့လိုအပ်တယ်ဆိုရင်အရင်ကထောက်ပြထားတဲ့အချက်ကပို့ပြီးတော့ခိုင်မာသွားမှာဖြစ်ပါတယ်။အဲဒါရှေ့ဆက်ပြီးတော့တန်ကြီးတမိုင်းဒီရရပဲပြောပါစေ။လူခွေးကိစ္စမှာပြောပါစေ။နိုင်ငံတကာတရားရေးခုံရုံးတွေမှာပဲပြောပါစေ။ကျွန်တော်တို့ခုနကတော့မရှိပါဘူးမလုပ်ခဲ့ပါဘူးတိုးတက်လာပါပြီပြောဖို့အတွက်ဒီချက်ကအရင်ကြီးကိုမျက်နှာကိုလက်ပြီးနဲ့ထိုးလိုက်လို့ဖြစ်သွားနိုင်တာသိကြပါမှာဘလို့မှတန်ကြီးတမိုင်းမကောင်းနိုင်ပါဘူး။
ဟုတ်ကဲ့ဒီနေ့မှတစ်ခုမေးစရာရှိတာကခုကိစ္စရဲ့နှစ်ပတ်သက်လို့နိုင်ငံတကာဖိအားကြီးကြုံလာနိုင်တယ်ဆိုတော့ပြောသလို ICJ မှာလည်းလက်တလုံးအမှုအခင်းဖြစ်ရှင်းနေရတယ်ရှိတယ်။ဆိုပေမဲ့လည်းအခုနောက်ဆုံးဖိအားကြီးနှစ်ပတ်သက်လို့ပြောမယ်ဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဒီဒီပါတဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဆိုရင်တော့ဒီအေးရခိုင်လက်နက်ကန်အဖွဲ့ပေါ်မှာအပြစ်တင်ထားတာရှိပါတယ်။ဒီလိုဆိုတော့နိုင်ငံတကာပြောလာဆိုလာမယ်ဆိုရင်တော့မှပဲဒါဆိုရနဲ့တက်မလို့ရမဟုတ်ဘူးအစိုးရဆန့်ကျင်နေတဲ့လက်နက်ကန်အဖွဲ့အကြောင်းဆိုပြီးတုတ်ပြန်မယ်ဆိုရောတုတ်ပြန်နေစရာအကြောင်းမျိုးမရှိနိုင်ဘူးလားကော်မျိုးမယ
်ဒီလိုမျိုးကကိုယ့်ဆက်ကိုပူနိုင်တယ်ဒီကိစ္စကိုငါတို့တိုင်းပြည်တွင်းမှာပဲဖြေရှင်းလို့ရတယ်ဆိုတော့စိတ်ထားမျိုးနဲ့စဉ်းစားရင်တော့ okay ဒီကျွလုံးကျွလုံးငါတို့ကတော့ကာကွယ်ပေးမယ်ဘာမှတိစ္ဆာတက်စရာမရှိဆိုတဲ့ပုံစံမျိုးရပါတယ်ဒါအတွေးတိမ်တာပါကျွန်တော်ဒီကိစ္စတွေကအခုလိုရှိရင်မြန်မာနိုင်ငံကြီးလို့ပြောပေမဲ့ဒါကပ္ပကြီးရာဖြစ်လာတော့ကပ္ပခုံယုံကြီးဖြစ်လာတော့အခြေအနေမျိုးဖြစ်လာတယ်။အဲတော့ခုနလိုမျိုးကိုယ့်ဆက်ကိုကိုယ်နေအောင်ကမယ်ပြောလို့မရဘူး။ကနေဆက်ကကျွန်တော်တို့မြန်မာဆက်ပေါ့ဒီဒီဝိုင်းဆက်မှာကနေမှာပေါ့ဗျ။နိုင်ငံသားစင်ပြေပေါ်မှာကနေရတဲ့ကိစ္စ။အဲတော့အဲ့ဒီကိစ္စတွေကိုကျွန်တော်တို့ကခုနပြောသလိုကာကွယ်ပေးမယ်။ဒါမဲ့တိကျတဲ့စုံစမ်းမှုမလုပ်ဆောင်ဘူးရှင်။ခုနကျွန်တော်ပြောခဲ့တယ်လေနိုင်ငံသားရဲ့စုံစမ်းစစ်ဆေးမှုကိစ္စတွေတောင်းဆိုမှုအတန်ကြီးပို့လို့များလာမယ်။ကျေလို့ဒါလည်းမခံဘူးနိုင်ငံရဲ့ပူပေါင်းဆောင်ရွက်မှုရှိမှုဆိုရဲထောက်ပြတာနဲ့ပြင်လာမယ်။တချင်းကမှဘာဖြစ်လာလဲဆိုတော့ဆွေးနွေးကြတဲ့နိုင်ငံမြန်မာနိုင်ငံကိုဘယ်လိုမျိုးကျွန်တော်တို့နိုင်ငံကအားနဲ့စီအားပေးမလဲဆိုရဲစီအားပေးမှုစမ်းရှင်းဖို့မျိုးမျိုး International Pressure Group ကနေလာပြီးအဲ့ဒီလမ်းကြောင်းကိုသွားမယ်နိုင်ငံကိုပြုတ်များလာခဲ့ပါလေ အဲ့တော့အခုဆိုလို့ရှိရင်ကျွန်တော်တို့ဒီ COVID-19 ဖြစ်လာပြီဆိုရင်မြန်မာနိုင်ငံကသူ့လက်သူ့ချင်းနဲ့ဘယ်လိုမှကာကွယ်မှုလိုအပ်တဲ့အတွက်နိုင်ငံကအကူအညီကိုလက်ခံရရှိတာကမ္ဘာ့ဘဏ်ငွေထုတ်ကြီးရတယ်ရှိလာတယ်ပြည်သူဆိုရကလည်းကူညီမယ်ဆိုတာပြောတာရှိလာတယ်တခြားသောနိုင်ငံကြီး EU တို့ဘာတို့ကလည်းဒါနဲ့ပတ်သက်ပြီးတော့ကူညီပေးမယ်ဆိုတာရှိလာတာအဲ့ဒါဘာပြောလဲဆိုတော့တနိုင်ငံနဲ့မဟုတ်ကမ္ဘာနိုင်ငံကရဲ့အကူအညီယူရတယ်နိုင်ငံကနဲ့ကူပေါင်းဆောင်ရတယ်ဒါပေမဲ့အဲ့တော့ကူပေါင်းဆောင်ရမှုကိစ္စမှာကိုကငွေချေးရဲ့ကူညီနဲ့နော်ဤပညာပိုင်းကူညီကိုယူရုံခုလည်းမကဘဲနဲ့ပေးတဲ့နိုင်ငံဖြစ်ပါလေလို့လက်ခံထားမှုတွေနိုင်ငံတကာလည်းပြန်လို့ကြည့်ပါလေအဲ့တော့တကယ်လို့များကျွန်တော်တို့ကနိုင်ငံတကာနဲ့ကူပေါင်းဆောင်ရွက်ပြီးတော့လူ့ခွင့်ချုပ်ဖောက်မှုရဲ့ပြောင်းဆောင်ရွက်မှုမရှိဘူးတရားဥပဒေဆောင်ကြည့်မှုတွေလုံးဆောင်မှုမရှိဘူးခုနကတော့အကူအညီပေးပြီးတော့ကူညီမယ်ဆိုတဲ့နိုင်ငံရဲ့ policy မှာသွားပြီးတော့ထိခိုက်နိုင်တယ်ဒါဆိုလို့ရှိရင်ကျွန်တော်ဘယ်သူပဲနာလို့တည်သူလူ့ပဲနာပါလိမ့်မယ်အဲ့တော့ငွေချေးကူညီကိုရှာဖို့အတွက်ငွေချေးကူညီပေးနိုင်ဒီတော့ဂုံသိက္ခာရှိသောနိုင်ငံဖြစ်လူ့ခွင့်လေးစားသောနိုင်ငံဖြစ်တစ်ခါတည်းကျိုးကမှုလိုအပ်ပါတယ်။ငါမြင်းမာဆိုင်စကိုင်းရောက်ဆိုတဲ့ပုံစံမျိုးနဲ့တော့ဘယ်လို့မှစင်ကြည်မှာမဟုတ်ပါဘူး။
ဟုတ်ကဲ့အခုဆိုရင်တပ်ပွဲတွေကြားထဲမှာအရသားတွေထိရိုက်တိကျရတယ်လည်းမနည်းတော့ဘူး။ဘု து လက်ချက်မှလည်းထိရိုက်ကြတော့မသိရဘူးပေါ့လေ။ဒါပေမဲ့နိုင်ငံတော်တိုင်းငံပုဂ္ဂိုလ်တော်ဆန်းစုကြည်ထုတ်ပြန်ကြတဲ့မှာတော့လက်လောပိကတ်တွေမှာအေးရခိုင်နဲ့နိုင်ငံဖွဲ့မှာတာဝန်ရှိတယ်ဆိုပြီးပြောထားတာမျိုးရှိပါတယ်။ဟိုတပ်မတော်သားတွေကတော့လူ့အတွက်စောင့်ရနေတယ်ဆိုပြီးချီးကျူးထားပါတယ်။ဒါမှဒီလိုပြောလိုက်တဲ့ပုံမှာအဖက်သက်ဆန်တဲ့ငင်းကြဲကြီးကိုထိလိုက်နိုင်တယ်ဆိုပြီးဘဝင်မကျတဲ့သဘောထားတွေအထူးသဖြင့်ကတော့ဒီတိုင်းရင်းသားအင်အားစုရဲ့ချက်မှာဝေဖန်တာတွေလည်းကြားပါတယ်ဆိုတော့စစ်ရှင်လျှော့ဖို့ငင်းကြဲအထီးဥတီဖို့ကြိုးပမ်းရမယ့်အချိန်မျိုးမှာဒီလိုပြောလိုက်တာမျိုးကဟိုလက်တွေ့အကျိုးရှိနိုင်မှာမလားတော့ထုတ်မေးဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ရှင်မြန်မာနိုင်ငံမှာကနေပြီးတော့ဒီနှစ်ပေါင်းများစွာပဋိပက္ခကြားထဲမှာဒီငင်းကြဲရေးနဲ့ပတ်သက်လို့ဘာအောင်မြင်မှုမှရှိခဲ့တာမရှိပါဘူး။ဒါမအောင်မြင်တဲ့နေပြီးတော့ဒီငင်းကြဲရေးလုပ်ငန်းစဉ်တွေကိုဆက်လက်ပြီးလို့ရှိရင်ဒီလက်ရှိအစိုးရအနေနဲ့အောင်မြင်အောင်ဆောင်ရွက်ရမှာဖြစ်ပါတယ်ရှင်။ဒီလိုမျိုးကျွန်တော်တို့နိုင်ငံရဲ့အခြေအနေပေါ်နေပြီးတော့ဒီအလေးလေးပါတီအနေနဲ့ကသူတို့ဒီမျိုးသားရင်ကြားစည်းကြီးဒီငင်းကြဲရေးဆောင်ရွက်တဲ့အခါမှာမျိုးသားရင်ကြားစည်းကြီးဒီတော့ပေါ်ဆောင်တဲ့အခါမှာဒီလိုမျိုးသားရင်ကြားစည်းရင်အတက်တော်တစ်ခုနဲ့တမဟုတ်ဘူးနိုင်ငံအနေနဲ့ရောပါတယ်ဒီနိုင်ငံရဲ့စုဖွဲ့တဲ့နေရောပါတယ်အကုန်လုံးကိုဒီမျိုးသားရင်ကြားစည်းမှာထည့်သွင်းပါတယ်ဒါပေမဲ့တကယ်တမ်းလက်တွေ့ဆောင်ရွက်တဲ့အခါမှာကြာလို့ရှိရင်ဒီမျိုးသားရင်ကြားစည်းရင်ကအတက်တော်တန်လဲကျွန်တော်တို့အဆင်မပြေခဲ့ဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့တော်တော်လေးမဖွဲ့စည်းပုံခြေခံမှုတွေဆက်နေတဲ့အခါမှာဒီလိုမျိုးဖွဲ့တဲ့နေမြင်သာပါတယ်ကျွန်တော်ဒီမျိုးသားရင်ကြားစည်းရင်ကတော့နိုင်ငံရေးပါတီအစည်းအဝေးတွေတော့ကိုယ်တိုင်ရင်းသားဒီလက်နက်ကိုင်းတိုင်းရင်းသားတွေနဲ့ဟောဒီလိုအမျိုးသားရင်ကြားစည်းရင်လုံးသလားဆောင်ရွက်သလားဆိုလို့ရှိရင်တော့ဘာလှုပ်ရှားမှုမှမတွေ့ရပါဘူး။အဲဒါကြောင့်မို့လို့ဒီပြီးတော့ညီငယ်လေးကိုဆောင်ရွက်တဲ့အခါမှာဒီအချိန်ကအကျဆုံးဖြစ်တဲ့နေပြီးတော့နောက်လည်းဘူးယုံကြည်မှုတော့မတည်ဆောက်နိုင်ပဲနဲ့အဲကျွန်တော်တို့နိုင်ငံကိုနေပြီးတော့အခုဆောင်ရွက်တယ်ပြီးတော့ဒါအင်တာမအခက်တည်းကိုစိတ်ကုန်တယ်ဆိုဖြစ်ပါတယ်။ဆိုတော့အခုနေပါအဲ့တော့ညီငယ်ရေမဟုတ်ပဲနဲ့စစ်ကိုတကယ်များလူလားနေသလားဆိုတဲ့အရာတွေကိုပြည်သူတွေကဒါမေးဖို့ထုတ်ကြတယ်ပြည်သူကဒီလိုပဲဆင်မြင်ပါတယ်အမှန်တကယ်ကျလို့ရှိရင်နေပြီးတော့ကျွန်တော်တို့နေပြီးတော့တရားတွေကိုပဲဆောင်ရွက်ကြည့်လိုက်ပါအစိုးရကတိတ်ဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်အဲ့တော့တိတ်ဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်ဟိုကဘတ်ဂျက်နဲ့ပတ်သက်လို့နေပြီးတော့နောက်တချို့ဆုံးဖြတ်ချက်တွေနောက်သူကဒီကျွန်တော်တို့တရားရုံးနဲ့ပတ်သက်တဲ့ကိစ္စတွေမှာနေပြီးတော့အစိုးရအောက်မှာနေပြီးတော့လက်ခံရှိအဲဒါကြောင့်မလို့နေပြီးတော့ဒီကိစ္စပေါ်မှာဒီနိုင်ငံကြေးရုံးကိုကြီးဌာနကထုတ်တဲ့အဲစာတွေနဲ့နေပြီးတော့တိုင်းပြည်ကရုံးကထုတ်တဲ့စာတွေကိုကြည့်လိုက်လို့ရှိရင်ဟက်ဆက်မှုမရှိပါဘူး။အဲဒါကနေတိုင်းရင်းသားတွေပေါ်မှာနေပြီးတော့တစ်ခွက်ချက်ဆက်ဆံတာတွေကျွန်တော်တွေ့ရပါတယ်။ဒါအင်တာနက်မှာဆက်ကြည့်ကြရပါဘူး။အမှန်တကယ်ဆိုလို့ရှိရင်ဒီဆိုရအနေနဲ့နေပြီးတော့အစ်ခတ်ရက်စင်ကိုပန်ကြားတင်ပါတယ်။အဲ့လိုမျိုးမကန်ကြမဲ့နဲ့နေပြီးတော့ဒီချီမိုစကားဆိုလိုက်တာဒီဒီမိုကရေစီကိုအမှန်တကယ်ဆောင်ရွက်နေတာလားဆိုတဲ့အဲ့ဒီလိုမျိုးဘေးကတည်းကထွက်လာပါတယ်။ဒီငယ်ရေးကိုအမှန်တကယ်လိုချင်တာလားအမှန်တကယ်ငြိမ်းချမ်းရေးကိုဒီစာရင်းနဲ့နေပြီးတော့ပယ်ဖြတ်နေတယ်လို့ဖြစ်နေပါတယ်။အဲ့ဒါကြောင့်မလို့ဒီလိုဒါတွေကိုကျမတို့ကအထူးစိုးရိမ်ပါတယ်ရှင်။
โอเคကိုအမျိုးမင်းအမြင်ရောခင်ဗျာစစ်စင်ရောအောင်လုပ်ရမယ်အချိန်မျိုးမှာဒေါ်ဆက်စုကြည်ထုတ်ပြန်ချက်ကဟိုတချို့လူတွေစိုးရိမ်နေတယ်လို့မိလောင်ကလေးပင့်လို့အချိန်မျိုးရောဖြစ်သွားနိုင်တယ်လားခင်ဗျာ
ဟုတ်ကဲ့ဒီဒေါ်ဆက်စုကြည်နဲ့ဒီထုတ်ပြန်ချက်ကိုဘာကြောင့်အဲ့ဒီအချိန်မှာထုတ်လဲဆိုတာမသိနေဘူးသူရဲ့ပြောကြားချက်ကြောင့်မလို့တိုင်းရင်းသားတွေအထူးသဖြင့်ဒီရခိုင်ပြည်သူတွေကြားထဲမှာကျွန်တော်တို့တော်တော်လေးကပွက်လုံးရိုက်သွားပါတယ်ဘာကြောင့်လဲဆိုတော့အခုချိန်မှာတိုက်ပွဲတွေဖြစ်နေချိန်မှာနှစ်ဖက်လုံးကျွလွတ်လာလဲရှိနိုင်တယ်လို့အခုချိန်ထိကျွန်တော်တို့တရားခံဆိုတာမရှိဒေတာမသိသေးပါဘူး။ပိုင်ရှင်တွေရေးပဲရှိသေးတယ်။တစ်ဖက်ကလည်းတစ်ဖက်ကျူးလို့ပါတယ်။နောက်တစ်ဖက်ကလည်းတခြားတစ်ဖက်ကကျူးလို့ပါတယ်ဆိုပြီးတော့ဆွဆွဲနေလို့မရှိသေးတယ်။ဒါပေမဲ့အဲ့ဒီဆွဆွဲနေတဲ့ကာလအတွင်းမှာ တက်မတော်ဘူးပဲအားပေးလိုက်တဲ့အချိန်မှာကျန်တဲ့ဖွဲ့ကပဲတောင်းကျမ်းသူတွေပုံစံမျိုးနဲ့ကျွန်တော်အထက်လုံငန်းလုပ်တယ်လို့အဲ့လိုမျိုးသွားပြီးတော့ထင်အောင်ဒီမှာဖြစ်စေပါပဲအဲ့တော့ဒီမှာလည်းကြောင့်မလို့ရက်တီချင်းနဲ့ပတ်သက်ပြီးပြောကြချက်ကအရန်စောလုံးအားကြီးရယ်ဆိုရင်ပြောကြချက်ဖြစ်တယ်အဲ့တော့အခုကျွန်တော်တို့ခုနပင်လုံးဒီလာခံကိုလုဆောင်တဲ့အချိန်မှာလက်နက်ပိုင်တိုင်းရင်းသားတွေအားလုံးဒီညရေးဆွေးနွေးပွဲမှာပါဝင်လို့လွတ်ဆောင်တဲ့အချိန်မှာအဲ့ဒီ feeling မျိုးအဲ့ဒီခံစားချက်မျိုးရှိရင်ဒီလိုမျိုးညညရေးဆွေးနွေးပွဲကိုတက်လာဖို့ကြက်ခဲသွားလိမ့်မယ်အချိန်တုန်းကညညရေးဆွေးနွေးပွဲမှာလက်ရှိပါနေသောတိုင်းရင်းသားအဖွဲ့တွေကလည်းတော့တိုင်းရင်းသားတွေဆိုရင်ဒီလိုမျိုးသတ်မှတ်ပါလားတော့စစ်တပ်ကတော့ဒီလိုမျိုးသဘောထားရှိပါလားဆိုပြီးအဆွေးမျိုးရောက်သွားရင်လက်ရှိရောက်နေတဲ့ညညရေးဆွေးနွေးပွဲကတော့မှရှေ့ဆက်သွားဖို့မဟုတ်ဘဲတင်ပြီးနောက်ဆုံးသွားမယ်နဲ့အချိန်မျိုးပြောရှိသွားနိုင်တာဒါကကျွန်တော်ရဲ့စိတ်ကူးဖြစ်ပါတယ်
โอเคနောက်ဆုံးအနေနဲ့ကတော့တိုက်ပွဲတွေရှင်လျှော့ဖို့အထူးသဖြင့်အခုလိုကပ်ဘေးကြုံရတဲ့အချိန်မျိုးမှာဒုက္ခရောက်နေတဲ့လူတွေကိုနောက်ထပ်တပူပေါ်နှစ်ပူစင်းမဖြစ်အောင်လုပ်နိုင်မယ့်နည်းလမ်းကိုဗိုင်းများမြင်မိတယ်တော်ထူမိခင်ဗျာ
ဟုတ်ကဲ့ရှင်ကျွန်တော်ကျွန်မအနေနဲ့ကတော့ဒီအချိန်တွေပေါ်မှာနေပြီးတော့ကျွန်မတို့ဒီဆွေးနွေးတဲ့ခါတိုင်းအဒီလက်နက်ကန်ပစိဖက်ခအချိန်ခါမှာနေပြီးတော့ဒီကျွန်တော်နဲ့လက်နက်ကန်အဲ့ဒါခြားတိုင်းသားလက်နက်ကန်ကြီးနဲ့ကြားတဲ့ပါအစိုးရအနေနဲ့ဒီညရဲ့ကိုဆောင်ရွက်ဖို့သမောအပြစ်ခံရစေဖို့ကိုဗစ်ကာလတွေပဲဖြစ်ဖြစ်ဒီကတည်းကညီမညရဲ့စာဝိုင်းကိုရအောင်ဆောင်ရွက်ဖို့ကျွန်တော်တို့ဒီကတည်းကပြန်ဆိုင်လုပ်ပါတယ်။ဒါပေမဲ့လက်ရှိနေပြီးတော့အဒီဆက်ရှိလာတဲ့စိတ်မက်တွေရဆုံးလို့ရှိရင်အဲဒါဘလို့ကဆိုးရနေတဲ့ကြောင့်ပဲအကြောင်းလို့ပြောတာ။ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့အဒီတခြားသူဒီမှာဒီပြီးတော့နိုင်ငံရေးကောင်းဆောင်များဒီနိုင်ငံရေးကောင်းဆောင်များအနေနဲ့ဒီပြီးတော့ဒါအစိုးရကိုပူးပေါင်းဆောင်ရွက်ဖို့ပြန်ကြံ့နေပါတယ်။ဒါခုချိန်ဒီကမှဒီပြီးတော့ဒီရခိုင်ပြည်နယ်အရေးကြီးတဲ့မြန်မာနိုင်ငံအရေးဖြစ်ပါတယ်။ဒီမြန်မာနိုင်ငံအရေးကိုဆောင်ရွက်ကြတဲ့အခါမှာဒီပြီးတော့နိုင်ငံလုံးအရေးကိုဟိုကျွန်တော်တို့ဆွေးနွေးပွဲတွေဆောင်ရွက်ကြတော့မယ်ဆိုလို့ရှိရင်ခုရခိုင်များဖြစ်နေတဲ့ကိစ္စကိုရခိုင်တိတက်ရဲ့တော့မစင်စားဘဲနဲ့တခြားသောနေပြီးတော့ဒီအဲ့ဒီရေးတဲ့မှာဒီတော့စစ်ဒီပွဲတွေမှာပါဝင်ကြတဲ့လက်နက်ကာအဖွဲ့တွေရောအခုနောက်လက်နက်ကာအဖွဲ့တွေရောနောက်တစ်ခုကနေပြီးတော့ဒီတီမရဲကနိုင်ငံရေးကောင်းဆောင်တွေရောနေပြီးတော့ဒါအစိုးရကိုဒီလိုကြားရရနေဒီငြိမ်းချမ်းရေးရနေပြီးတော့ဒီစကားဝိုင်းတွေကိုခေါ်လာဖို့နေပြီးတော့ဒါအစိုးရကိုတိုက်တွန်းတင်ပါတယ်ကျော်ဒီအခုအကြောင်းရှင်ကျွန်တော်တို့ဒီအခိုင်အမာမှာဖြစ်တဲ့ဖြစ်ပေါ်နေတယ်ဒါပေမဲ့တခြားနေတာမြန်မာနိုင်ငံလုံးကအဲအောင်နေတယ်ဒီလိုကျွန်တော်တို့အတန်တွေမထက်တလောက်နေပါတယ်အဲဒါကြောင့်မလို့နေပြီးတော့ဒီအကြံနဲ့ဒီလိုညဉ့်ညဉ့်ရေးစကားဝိုင်းနဲ့ပါပြီးတော့လက်နဲ့တိုင်အဲတိုင်တာလက်နဲ့ကံများရောဟောပြီးလို့ရှိရင်ဒီပါတီနိုင်ငံရေးနိုင်ငံရေးအင်အားစုများတွေဟာရောဒီအခိုင်အမာပတ်သက်ပြီးလို့ရှိရင်အစိုးရအနေနဲ့အဲဂျောင်းဝင်ဆောင်ရွက်ဖို့ဒီလိုမျိုး statement တွေထွက်တဲ့အရာတွေဒီလိုမျိုးရင်းရင်းမှုမတည်နိုင်ဘူး။ဟိုပို့ပြီးတော့နေပြီးတော့ဒီလက်လက်ကင်ကြားထဲမှာပို့ပြီးတော့ပြည်သက်ခပုံများစေတဲ့အရင်းပွားစေတဲ့အကြီးအကဲတွေကိုအဆုံးသတ်ဖို့တဲ့နေပြီးတော့ကျွန်တော်တို့တိုက်တွန်းဖြစ်ပါလိမ့်ရှင
်။ Okay.ဟုတ်မျိုးမင်းမြင်ရောခင်ဗျာလက်နက်ကန်ပြုတ်ခတ်တီရှော့ချနိုင်မှုဆိုရင်ဘသူတွေကဘာတွေများလုံနိုင်တယ်လို့များသုံးသပ်မိလဲခင်ဗျာ
။အဲ့တော့လက်ရှိလောလောဆယ်လုံစင်ကြီးနဲ့စိတ်တက်ကွာတော့ကျွန်တော်တို့ဒီလိုမျိုးမြို့နယ်တွေမှာဒီစစ်ပွဲရှင်တဲ့ဒေသတွေမှာရှိတဲ့မြို့နယ်တွေကိုအဲ့ထက်ထောက်ထားတဲ့ဒေသတွေကိုဒီစုံစစ်ဖြစ်စုအပ်ပါ။ဘာရောဘာလဲလဲဆိုတော့စစ်ပွဲကိုလည်းကျွန်တော်တို့ဟိုဆိုရက်ဆန်းမှုတွေလမ်းကြောင်းပေါ်ဆောင်နေတယ်လက်ရှိကျွန်တော်ဆုံးညီများတဲ့ COVID-19 နဲ့ဆက်ကြည့်ရင်ကျွန်တော်တို့ဒီကြိုက်တဲ့ပြည်သူတွေဟာတကယ်ကအခုဆိုလို့ရှိရင်ကျွန်တော်တို့မြို့မှာနေနေတွေရောကွာရန်တင်းနေပြီးတော့ကျွန်တော်တို့ဟိုကျွန်တော်ဒုက္ခရောက်အဲ့ဒီဒေသတွေမှာစားနေရတာပုံပြဒုက္ခရောက်မှာသိကြတယ်အဲ့တော့အဲ့ဒီဒေသမှာရှိတဲ့ပြည်သူတွေကိုစားနေရတာအလုံးလောက်ရရှိနိုင်မှုအတွက်နိုင်ငံတွေကိုကျွန်တော်ဖွင့်ပြပါဘယ်လက်နက်ကိုင်ဖွင့်မှဒီလိုမျိုးလူသားချင်းစာနာတော့အကူအညီပေးရတာမျိုးမတိုက်ပါနဲ့အဲ့ဒီကိုဗစ်အတွက်ပထမဆုံးပူးပေါင်းဆောင်ရွက်တဲ့ဒီနေ့လက်ကျွန်တော်တို့ခုနဆွေးနွေးမှု process ကိုကြားနိုင်မှုအတွက်နိုင်ငံကြီးကျွန်တော်တို့ပြိထားမှုဖွင့်ထားဖို့လိုအပ်ပါတယ်အဲ့တော့ကျွန်မတို့သူမေပြောသလိုပဲကျွန်တော်ဒီလုပ်ငန်းနဲ့ပတ်သက်လို့ရင်းချမ်းရေးအတွက်ကျွန်တော်ဆက်လက်တော့လုပ်ဆောင်ပြီးပါပါတယ်ဒီရခိုင်ကခုနကဆိုရဲဟာကကျွန်တော်ရခိုင်ပြည်နယ်တစ်ခုမှာပဲကျန်တော့နိုင်ငံဒီကုန်လုံးကျွန်တော်တိုင်းရင်းသားပေါင်းဆောင်လို့ကဒီအတွက်ကိုဆွေးနွေးဖို့အတွက်လိုအပ်ပါတယ် all inclusive ဖြစ်ဖို့အတွက်ရင်းရင်းလုပ်နိုင်စေတဲ့အမြန်ဆုံးပြန်စတင်မှာဖြစ်နေမှာဖြစ်ပါတယ်။အဲ့တော့ချက်ချင်းလို့ဆောင်မရှိတာကြီးရဲ့ရင်းရှိဆက်နေလို့ဆောင်သွားမယ်အခုအဲ့ဒီမျိုးကျွန်တော်တစ်ခုခွဲလို့ပြောချင်တယ်
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီးဆွေးနွေးပေးကြတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာမေလွတ်ခွင့်ရေးလှရှားသူညီမကြီးမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆက်စပ်မှုလိုင်းမကောင်းတာကြောင့် အတန်ချီလိုမှုမရှိတဲ့အတွက်လည်းတောင်းပန်ရပါတယ်။စနေနေ့စနေကအစီအစဉ်ကိုလည်းဒီနေရာမှာပဲအဆုံးသတ်ပြရစေ။ဒီအစီအစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့မနေ့6:00ကနေ9:00ရေဒီယိုအစီအစဉ်တွေမှာနားဆင်နိုင်ကြပါတယ်။ကျွန်တော်အောင်လွင်ဦးပါခင်ဗျာ။
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင
်ဗျာ VOA American တိုင်းကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်ကောမကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကအချိန်မရောက်ပဲနဲ့အခုဆိုရင်တစ်ကမ္ဘာလုံးအတိုင်းသာနဲ့လူပေါင်း 2.8 တန်းကျော်ကိုကူးစက်ပြီးဖြစ်တယ်လို့တရောဂါကြောင့်လူ2သိန်းကြီးပါထိသေဆုံးခဲ့ရပြီးဖြစ်ပါတယ်။ COVID-19 ရောဂါကူးစက်ခံရကနေပြန်နေကောင်းလာပြီးတော့ antibodies ပတိလုံးတုံ့ပြန်ပစ္စည်းရှိလာသူတွေနောက်တစ်ခါရောဂါပိုးမကူးနိုင်အောင်ဆိုတဲ့အထောက်အထားလောလောဆယ်မတွေးရဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့က April 25ရက်နေ့စနေနေ့မှာပြောကြားသွားပါတယ်။ယောဂပိုးကူးစက်ခံရပြီးသူတွေမှာအန္တရာယ်မရှိတော့ဘူးဆိုတာမျိုးယောဂပိုးကိုခံနိုင်ရည်စွမ်းရှိသွားပြီဆိုတာမျိုးလက်မှတ်တွေထုတ်ပြီးဖို့တချို့နိုင်ငံတွေစဉ်းစားနေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ WHO ကကြေညာချက်ထမှာသတိပေးထားပါတယ်။အဲ့လိုလုပ်မယ်ဆိုရင်လူတွေကအများသတိပေးချက်တွေကိုမျက်ကွယ်ပြုထားလိုက်နိုင်လို့ယောဂပိုးကူးစက်မှုပိုများလာနိုင်တယ်လို့ပြောပါတယ်။မြန်မာအစိုးရကတော့ဂျပန်နိုင်ငံနဲ့ကိုရီးယားနိုင်ငံတို့မှရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုမဖြစ်မနေပြန်ကျင်ကြရဲဆိုရင်လေရင်ခီးစင်တွေစီစဉ်ပေးမဲ့အကြောင်းကိုသက်ဆိုင်ရာတန်ယုံတီတီကဒီကနေ့မှပဲကြေညာသွားကြပါတယ်။ရန်ကုန်တိုင်းလှိုင်းသာယာစက်ရုံတရုံကဝန်ထမ်းတအုပ်မှ COVID-19 ကူးစက်ခံထားရတာကိုစစ်ဆေးတွေ့ရှိခဲ့တဲ့သတင်းကြောင့်စိုးရင်ကြောင်းကြောင်းမှုတွေဖြစ်ပေါ်နေပါတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကသူရဲ့ Facebook စာမျက်နှာမှာဒီနေ့ညနေကရေးသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့လူနာအမှတ် 144 ဟာရန်ကုန်တိုင်းလှိုင်းသာယာမြို့နယ်ချယ်ရီဖနက်ဆက်ယုံမှာသက္ကပြန်လုပ်ခဲ့ဘူးသူတရုတ်ဘာသာသက္ကပြန်တဦးဖြစ်တဲ့ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်ဒေါအောင်ဆန်းစုကြည်အဲ့လိုရေးထားတာပါအဲ့ဆက်ယုံကအလုပ်သမားတွေအနေနဲ့နေအိမ်နဲ့အဆောင်တွေကိုမပြောင်းမနဲ့ကိုယ်အသီးစိတ်တဲ့ကို quarantine တည်တံ့ခွဲနေကြဖို့အတွက်မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမက်ကများအဖွဲ့ချုပ်ကလည်းဒီကနေ့ပဲတိုက်တွန်းသွားပါတယ်ရိုဟင်ဂျာဒုက္ခသည်တွေရာနဲ့ချီတင်ဆောင်ထားတဲ့ဆက်လက်နေစဉ်ကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ချက်ချင်းကန့်ကွက်ခွင့်ပြုတဲ့နယ်လို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ပဲတိုက်တွန်းသွားပါတယ်။အဲဒီဒုက္ခသည်တွေအတွက်လိုအပ်တဲ့အစားအစာ၊ရေနဲ့ဆေးဝါးကူးစက်မှုတွေပေးတဲ့နယ်လို့လည်းသူတို့ကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းတော်တော်နေမကောင်းဘူးဆိုတဲ့သတင်းတွေပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းထွက်နေခဲ့ပြီးတဲ့နောက်တရုတ်အစိုးရကဆေးပညာကျွမ်းကျင်သူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားကိုလွှတ်လိုက်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ကိုယ်စားလှယ်အဖွဲ့ကမြောက်ကိုရီးယားရေးဆိုင်ရာထိတ်တဲရာရှိဥဆောင်တာဖြစ်ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ရဲ့အကြမ်းမရေးကိစ္စကြောင့်လားဆိုတာအတိပြုလို့မရသေးကြောင်းပြောပါတယ်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ5.32 kHz 9383ည5.32 kHz 9383ည5.52 kHz 9885နဲ့ပိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုနားဆင်နေကြတဲ့ကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.